Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိနေခင်ဗျာ VU American တန်ရဲ2024ခုနှစ်အောက်တိုဘာလ18ရက်တောက်ကြနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်9နိုင်ကနေ10နိုင်ထိ Washington DC မြို့တော်ကနေတရရိုက်ဆက်နေပါပြီ Lightometer 3251အပြင် VU ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတရရိုက်နှဆိုင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မူကားတော့ကျွန်တော်ဝင်းမင်ပ
ါမင်္ဂလာညချမ်းပါရှင်ဘေးရန်ပေါင်းကကင်ဝေးကြပါစေကျွန်မခင်ပြူထွေးပါဂါဇာမှာအစ္စရေးစစ်တပ်ရဲ့တိုက်ခိုက်မှုအတွင်ဟာမက်စ်ခေါင်းဆောင်ယာယာဆင်ဝါတိုက်ဆုံသွားတယ်ဆိုတာကိုဟာမက်စ်ဘက်ကဒီကနေ့အတည်ပြုပါတယ်။နောက်ယူကရိန်းစစ်ပွဲမှာဝင်တိုက်ဖို့အတွက်ရုရှားကိုမြောက်ကိုရီးယားကတပ်ဖွဲ့တွေဆင်လွတ်နေတာဟာနိုင်ငံကလုံခြုံရေးကိုအကြီးအကျယ်ချိန်းချောက်နေတာဖြစ်တယ်လို့တောင်ကိုရီးယားသမ္မတရုံးကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။နောက်ဆီယနာသိမ်းမှုနောက်ပိုင်းနှိရှေထောင်နဲ့ချမှတ်ခံထားတဲ့မြန်မာနိုင်ငံကလူခွင့်ရေးရှေ့နေဒေါ်ယွန်းနုအောင်ကိုဥရောပအခြေဆိုင်လူခွင့်ရေးအဖွဲ့တစ်ခုက2024ခုနှစ်အတွက်နိုင်ငံတကာလူခွင့်ရေးဆုချီးမြှင့်လိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါမကင်ပြည့်သေးရအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ရှမ်းမြောက်မှာတော့မင်းညသတင်းချွတ်လာပြညနောင်ချိုမြို့ပေါ်စစ်တပ်ပုံကျဲတိုက်ခိုက်တာမှာဒေသခံကအ
ဲလာကြီးလောက်ကနေပြီးတော့ပလာကြီးကြီးဖတ်ကြည့်ရတာအချင်းနေတော့မဟုတ်အချက်လာလာရင်နှလုံးပြင်းဒီကအလိုကြောက်နမ်းပြီးတော့အိယောမဲအချင်းနောက်လာရော45မိနစ်လောက်ကြာတော့ပြန်ကျဲသွားတယ
်။နောက်ရခိုင်ဘက်မှလည်းမောင်းတော်အန်းနဲ့ကွာမှာအေးနဲ့စစ်ကောင်စီတိုက်ပွဲပြင်းထန်နေပါလေ။တနင်္သာရီဘက်မှလည်းတိုက်ပွဲကြောင့်ဘိတ်ပလောကားလမ်းမကြီးကားလမ်းတွေပိတ်မိနေပါလေ။အခုလိုသတင်းလွှာတွေပြီးမှတော့တောက်ကြနေညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကန္တာနောက်သုတဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကန္တာတို့ကိုနောက်ဆက်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တွင်ကိုမက်ခင်ပြည်ထွင်းနဲ့ပဲပြောပြပေးပါမယ်ခင
်ဗျာ။ဂါဇာမှာအစ္စရေးရဲ့တိုက်ခိုက်မှုအတွင်ဟာမက်စ်ခေါင်းဆောင်ယာယာဆင်ဝါတိုက်ဆုံသွားတယ်ဆိုတော့ကိုဟာမက်စ်ဘွဲကဒီကနေ့အတည်ပြုပါရတယ်။ကြီးမြတ်တဲ့ခေါင်းဆောင်တရေကောင်းညီကိုတယောက်ဆုံးရှုံးလိုက်ရတာဖြစ်တယ်လို့အဲ့ဒီအတွက်ဝမ်းနဲ့ကြည်ကွေးရတယ်ဆိုပြီးတော့ကာတာအခြေဆိုင်ဟာမက်စ်ဘွဲတာဝန်ခံခါလီအယ်ဟီယာကဒီကနေ့ဗီဒီယိုနဲ့ထုတ်ပြန်ချက်ကိုတော့အေဂျင်စီရသတင်းမှထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ဆင်ဝါဟာပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလ9ရက်နေ့ကအစ္စရေးသမိုင်းမှာလူအများဆုံးတေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုကိုအတိကစီစဉ်ကြိုးကင်သူအဖြစ်အစ္စရေးကအလို့ရှိဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်။ဟာမက်စ်ခေါင်းဆောင်တေဆုံးသွားတဲ့အတွက်အစ္စရေးနဲ့ဟာမက်စ်ကြားညှဉ်းချမ်းရေးအတွက်တွေးဆဆွေးနွေးမှုတွေလမ်းပွင့်လာနိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုနေပေမဲ့လို့လည်းဟာမက်စ်အဖွဲ့ကတော့ဂါဇာမှာစစ်ပွဲတွေအဆုံးမသတ်မချင်းဖမ်းဆီးထားတဲ့တရားခံတွေပြန်လွှတ်ပေးမှာမဟုတ်ဘူးလို့ထုတ်ပြန်ထားပါတယ်။ဟာမက်စ်ခေါင်းဆောင်တေဆုံးသွားတဲ့အတွက်အစ္စရေးပေါ်တိုက်ခိုက်မှုတွေအရှိန်လျော့သွားမှာမဟုတ်ဘူးလို့လည်းဒီဖွဲ့ကပြောထားတာပါလက်မတော်ကဒီအီရန်ထောက်ပံ့ပေးထားတဲ့ Hezbollah စစ်သွေးကြွအဖွဲ့ကလည်း Hamas ကောင်းဆောင်တိုက်ဆုံတဲ့အပေါ်မှာဝန်နေကြောင်းနဲ့ Palestine ပြည်သူတွေဘက်ကဆက်လက်ရည်တည်သွားမယ်လို့ကြေညာချက်ထုတ်ခဲ့ပါတယ်ရှင
် American သမ္မတက Ukraine ကိုရေရှည်ဆက်ကူညီဖို့ Germany ကိုနေချင်းပြန်သွားပြီးပြောလိုက်ပါတယ် Russia ကြီးကြော့စစ်ကိုခုခံနေတဲ့ Ukraine ကိုအခုလိုဆက်ကူညီထောက်ပံ့ပေးသွားဖို့သမ္မတ Joe Biden က NATO မှာမိအဖွဲ့ကိုထပ်မံတိုက်တွန်းလိုက်တာပါအမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲတွေကျင်းပဖို့တရင်နှစ်ပတ်ကျော်သာလိုတော့တဲ့အချိန်မှာပဲသူ့ရဲ့သမ္မတတာဝန်တွေမပြီးဆုံးခင်သွားရောက်တဲ့ဂျာမနီနိုင်ငံခီးစဉ်တင်မှာသမ္မတဘိုင်ဒန်ကအခုလိုပြောသွားတာပ
ါ We cannot let up We must sustain our support
In my view လိုက်လို့မရပါဘူးယူကရိန်းအတွက်ကူညီထောက်ပံ့မှုတွေဆက်ပေးသွားပါလိမ့်မယ်ကုလသမဂ္ဂဗရင်ရှင်စာတမ်းနဲ့အညီယူကရိန်းအတွက်တရားမျှတပြီးရေရှည်ခိုင်မြဲတဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်တဲ့အချိန်ထိကူညီပံ့ပိုးပေးသွားပါလိမ့်မယ်လို့ဒီနေ့ဂျာမနီရောက်နေချိန်မှာပြောသွားခဲ့တာပါဂျာမနီကိုဒီနေ့ရောက်လာတဲ့အမေရိကန်သမ္မတဘိုင်ဒန်ကိုဂျာမန်သမ္မတဖရန့်ဗိုက်တာစတီမီယာကလည်းကွန်ပျူတာဖွင့်နဲ့ကော်ဇော့နီခင်ချိုဆိုခဲ့တယ်လို့ဂျာမနီနိုင်ငံရဲ့အမြင့်ဆုံးကွန်ပျူဆုဖြစ်တဲ့ Order of Merit ကွန်ပျူဆုတစ်စိတ်ကိုလည်းပေးအပ်ခဲ့ပါတယ်ခင်ဗျာ
ရုရှားနဲ့တိုက်ပွဲတွေပြင်းထန်နေတဲ့ယူကရိန်းနိုင်ငံရှေ့မြောက်ပိုင်းကနေလူတွေထောင်ထဲချီကိုဘေးလွရာကိုရွှေ့ပြောင်းပေးနေတယ်လို့ရုရှားယူကရိန်းအစိုးရတာဝန်ရှိသူတွေကပြောပါတယ်2022ခုနှစ်ယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ပြီးတော့မကြခင်မှာပဲရုရှားတပ်ဖွဲ့တွေသိမ်းယူထားခဲ့တဲ့အရှေ့မြောက်ပိုင်းဟာခီဖ်ဒေသကအချက်အချာမျိုးကူပီယန်စကိုယူကရိန်းတပ်ဖွဲ့တွေကပြီးခဲ့တဲ့6လလောက်ကမှရုရှားထံကနေပြန်လည်သိမ်းယူထားတာပါ။ဟာကီဖ်ဒေသအတွင်းမြေထားသွာလာမှုတွေမှာအရေးပါတဲ့ဒီမြို့ဟာပြီးခဲ့တဲ့လတွေအတွင်းလူတွေသိမ်းဆုံးရတဲ့ဘုံကျဲတိုက်ခိုက်မှုတွေနဲ့ကြုံခဲ့ရပြီးမြို့အနီးအနားကီလိုမီတာအနည်းငယ်အကွာအထိရုရှားတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်တာကိုခံနေရတာပါ။ဘုံကျဲတိုက်ခိုက်မှုတွေဆက်တိုက်ကြုံနေရတာကြောင့်ရေနဲ့လျှက်စင်ပြီးဆက်ရဖို့အာမမခံနိုင်တော့တယ်လို့ ခူပီယန်စကမြို့ကနေဒေသခံတွေအားလုံးအမြန်ဆုံးဘေးလွတ်ရာကိုထွက်ခွာကြဖို့ဒေသအုပ်ချုပ်ရေးမှူးကအင်္ဂါနေ့ကစပြီးတော့တတိပေးထားတာပါဒီတော့အတွင်းမှာပဲရုရှားကအနောက်မြောက်ပိုင်းဒေသမှာရာစတိုက်ချင်းပြစ်ပက်ထိန်ဒုံးကျည်တွေကိုဆန့်သက်ပစ်လွတ်ခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကဒီနေ့တောက်ကြာနေ့မှာပြောဆိုတာကိုကိုးကားပြီးသတင်းတွေကဖော်ပြကြပါတယ်ရှင်
ရုရှားကိုမြောက်ကိုရီးယားတပ်တွေဆေလွတ်နေတာဟာချင်းချောက်မှုကြီးလို့တောင်ကိုရီးယားကပြောလိုက်ပါတယ်ယူကရိန်းချွတ်ချော်ဆေဝင်တိုက်ဖို့အခုလိုဆေလွတ်တာဟာနိုင်ငံတကာလုံခြုံရေးကိုအကြီးအကျယ်ချင်းချောက်နေတာလို့တောင်ကိုရီးယားသမ္မတရုံးကဒီနေ့ထုတ်ပြန်လိုက်တာပါတောင်ကိုရီးယားထောက်လှမ်းအေဂျင်စီနဲ့တရားထုတ်ပြန်ချက်မှာလဲမြောက်ကိုရီးယားဟာယူကရိန်းစစ်ပွဲမှာရုရှားဘက်ကပါနေပြီးအထူးတပ်ဖွဲ့တွေအပါအဝင်တပ်ဖွဲ့ဝင်12,000အထိဆေလွတ်ဖို့ဆုံးဖြတ်ထားတယ်လို့တောင်ကိုရီးယားယွန်ဟပ်သတင်းကဖော်ပြပါတယ်ပထမတစ်သုပ်အနေနဲ့ရုရှားနိုင်ငံဗလာဒီဗော့စတော့မြို့ကိုမြောက်ကိုရီးယားထူတက်ဖွဲ့ဝင်1500ဆေလွတ်ခဲ့ပြီးပြီလို့လဲတောင်ကိုရီးယားထောင်လိုင်းအေဂျင်စီကဆက်တလိုက်ဂျူတူကနေအသေးစိတ်ရိုက်ယူထားတဲ့ဓာတ်ပုံတွေနဲ့ဒီနေ့ထုတ်ပြန်ပါတယ်ယူကရိန်းစစ်ပွဲမှာမြောက်ကိုရီးယားကလို့ပါဝင်လာတဲ့ကိစ္စနဲ့ပတ်သက်လို့တောင်ကိုရီးယားသမ္မတရွန်ဆော့ပြောနဲ့ထိတ်တန်းထောင်လိုင်းရာရှိတွေစစ်တပ်နဲ့မျိုးသားလုံခြုံရေးရာရှိတွေကဒီနေ့လုံခြုံဆိုင်ရာအရေးပေါ်အစည်းအဝေးခေါ်ယူခဲ့တယ်လို့လဲထုတ်ပြန်ထားပါတယ်ခင်ဗျာ
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူအမေရိကန်တန်ရဲ့တောက်ကြနေညအတွက်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်မန္တလေးအိုးဘိုထောင်မှာနှစ်ရှည်ထောင်ထံကြာကန်ထားတဲ့မြန်မာနိုင်ငံကလူခွင့်ရေးရှိနေတော်ရွတ်နုအောင်ကိုဥရောပကလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ IDHAE အဖွဲ့က2024ခုနှစ်အတွက်နိုင်ငံတကာလူခွင့်ရေးဆုချီးမြှင့်လိုက်ပါတယ်။ဒေါ်ရွတ်နုဟောင်ဟာဒီမြန်မာနိုင်ငံမှာလွတ်လပ်တဲ့တရားစင်ရေးပေါ်ထွန်းလာအောင်ကြိုးပမ်းလှုပ်ဆောင်ခဲ့တယ်လို့နိုင်ငံရေးအကျဉ်းသားတွေရဲ့တရားရေးဆိုင်ရာအခွင့်အရေးတွေပုံမရရှိဖို့အားထုတ်ကြိုးပမ်းခဲ့တာကြောင့်ဒီနှစ်2024ခုနှစ်အတွက်လူဒိုဗစ်ထရာရီနိုင်ငံတကာလူခွင့်ရေးဆုကိုဂုဏ်ပြုချီးမြှင့်တာဖြစ်တယ်လို့ဒီဥရောပကလူခွင့်ရေးရှိနေတွေနဲ့စုဖွဲ့ထားတဲ့ IDHAE အဖွဲ့ကပြောပါရယ်ဒီစုချင်းမြင့်တဲ့အခမ်းအနားကိုတော့ဒီနေ့အောက်တိုဘာလ18ရက်နေ့အီတလီနိုင်ငံရောမမြို့တော်မှာကျင်းပမှာဖြစ်ပြီးအချင်းချခံထားရတဲ့ဒေါ်ရွတ်နုအောင်ရဲ့ကိုစားဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG လူခွေရေးဝီကြီးဦးအောင်မျိုးမင်းကကိုစားတက်ယူမှာဖြစ်ပါတယ်။ရှင်းနေဒေါ်ရွတ်နုအောင်ဟာနိုင်ငံရေးအကျဉ်းသားတွေအတွက်တရားရေးဆိုင်ရာအကူအညီတွေအကြံပေးလိုက်ပါဆောင်ရွက်နေတဲ့အချိန်2022ခုနှစ်ဧပြီလထဲမှာဖမ်းဆီးခံခဲ့ရတာပါ။သူဟာအကြမ်းဖက်မှုတွေဖြစ်အောင် PDF တွေကိုငွေကြေးထောက်ပံ့တယ်လို့ဆိုပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်90ညနဲ့တရားစွဲဆိုခံခဲ့ရပြီးတော့2022ခုနှစ်ဒီဇင်ဘာလထဲမှာထောင်နဲ့15နှစ်ချမှတ်ခံခဲ့ရတာလည်းဖြစ်ပါတယ်။နိုင်ငံတကာကလူခွင့်ရေးလှုပ်ရှားသူတွေလူခွင့်ရေးရှင်တွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်တဲ့ဒီစုကိုတော့ IDHAE လူခွင့်ရေးအဖွဲ့ကချီးမြှင့်လာခဲ့တာအခုဆိုရင်29ကြိမ်ရှိပါပြီ။2008ခုနှစ်တုန်းကတော့မြန်မာရှင်တွေဦးအေးမြင့်ဒီစုရခဲ့ပူပါတယ်ရှင်။
ရင်ဂျာနှစ်ဦးကတော့ထိုင်းလူမောင်ခိုကားတဲ့အသေးဆုံးသွားတယ်လို့ထိုင်းရဲကပြောလိုက်ပါတယ်။ထိုင်းနိုင်ငံချွန်ဖောင်း KI မှာလူမောင်ခိုတွေပြစ်သိပ်တင်လာတဲ့ကုန်တင်ကားထဲမှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရင်ဂျာနှစ်ဦးအသေးဆုံးခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောလိုက်တာပါ။လူမောင်ခိုသမားတွေလို့ယူဆသူနှစ်ဦးကိုလည်းဒီနေ့ဖမ်းဆီးလိုက်တယ်လို့ထိုင်းရဲကဆက်ပြောပါတယ်။ချွန်ဖောင်း KI တဲ့တောအုပ်ထဲမှာသေဆုံးနေတဲ့အလောင်းနှလောင်းပြင်အသက်မသေးကျန်နေသေးသူ၈ဦးကိုလမ်းမှာဖြတ်သွားတဲ့ဖုန်းကြီးတစ်ပါးကတွေ့ခဲ့တာပါ။အဲ့ဒီအထက်ကအဲ့ဒီရှေ့ဦးတက်ကခုနကဒဏ်ရာရတယ်လို့ထိုင်းရာရှိတွေကပြောပါတယ်အသက်ရှင်ချင်နေသူအပြောအရလူမောက်ကိုရီးယားမြန်မာနိုင်ငံကထွက်ပြေးလာတဲ့ရ ेंजर 26ယောက်ကိုထိုင်းမြန်မာနယ်စပ်ကနေကားတစ်စီးထဲမှာပြတ်သိက်တင်လာခဲ့တာလို့ပြောပါတယ်ခင်ဗျ
ပါကစ္စတန်နိုင်ငံအရှေ့ပိုင်းပန်ချက်ပြည်နယ်မှာကြောင်ဝင်တဲ့အာဓမ္မပြုချင်မှုနဲ့ဆက်ဆက်ပြီးတော့ဖြစ်နေတဲ့ကြောင်သူကြောင်သားတွေရဲ့ဆန္ဒပြပွဲတွေပိုပြီးတော့ကျေပြတ်မလာအောင်ထိန်းသိမ်းတဲ့အနေနဲ့အာဏာပိုင်တွေကအခြေခံပညာသင်ကျောင်းတွေနဲ့တပ်သူကျောင်းတွေအားလုံးကိုဒီကနေ့တောက်ကြနေကစပြီးတော့နှစ်ရက်ပိတ်လိုက်ပါတယ်။ပါကစ္စတန်ရဲ့လူဦးရေအများဆုံးရှိတဲ့ဒီပြည်နယ်မှာအခုလိုကျောင်းအားလုံးပိတ်လိုက်တဲ့အတွက်ကျောင်းသူကျောင်းသားဆက်ရှင်တန်းလောက်ထိခိုက်ရပါတယ်။ပြည်내အရှိချမ်းလာဟိုးမြို့မှာကြာဝင်တဲ့အာဓမ္မပြုကျင့်ခံရတဲ့ဆိုတဲ့တဲ့ရင်လူမှုကွန်ရက်တွေပေါ်မှာပြန့်နှံ့သွားခဲ့ပြီးတဲ့နောက်မြို့ကြီးလေးမြို့မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့ကောလိပ်ကျောင်းတွေမှာကျင်းပမှုတွေပြင်းထန်လာခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ပုတ်ခုနေ့တုန်းကတော့ပန်ချက်ပြည်နယ်ဂူဂျရက်မြို့မှာဆန္ဒပြကျောင်းသူကျောင်းသားတွေနဲ့လုံခြုံရေးရဲတွေအကြားရုံးရင်ဆန့်ခတ်ဖြစ်ခဲ့ပြီးတော့လုံခြုံရေးအဆောက်အဦသိမ်းဆုပ်ခဲ့ပါတယ်။ဒီသိမ်းဆုပ်မှုနဲ့ဆက်ဆက်ပြီးလူတစ်ယောက်ကိုလည်းရဲကဖမ်းထားပါတယ်။လူမှုကွန်ရက်မှာသတင်းတွေပြန့်နေတယ်လို့ပန်ချက်ပြည်နယ်မြို့တော်လာဟိုးကပုဂ္ဂလိကပိုင်ပန်ချက်ကောလိပ်ကျောင်းဝင်းထဲမှာအာဓမ္မပြုကျင့်ခံရတဲ့ဆိုရဲဖြစ်ရတကယ်တမ်းမဖြစ်ခဲ့ပါဘူးလို့အစိုးရနဲ့ရဲတပ်ဖွဲ့ကတော့ပြောပါတယ် ဆန္ဒပြပွဲတွေဖြစ်ခဲ့တဲ့သတင်းမှားတွေဖြန့်ဝေမှုနဲ့သတင်းတောက်တချို့အပါအဝင်လူအယောက်40နီးပါးကိုဖမ်းဆီးဖို့ကြိုးစားနေတယ်လို့လည်းအာဏာပိုင်တွေကပြောပါရယ်ဆန္ဒပြကျောင်းသူကျောင်းသားတွေကတော့အာဏာပြုကျင့်ခံရသူအတွက်တရားမျှတမှုရတဲ့အထိတောက်ဆူမှာဖြစ်ပြီးဒီနေ့တောက်ကြနေမှာလဲလူလူစုဝေးချစ်တဲ့ပွဲတွေလုပ်သွားမယ်လို့ထုတ်ပြန်ပြောဆိုထားပါရယ်ရှင
်မြန်မာအပါအဝင်မြင်ရတဲ့စူပါမွန်လာဝင်းကြီးကိုတစ်ကမ္ဘာလုံးကနေမြင်သက်ရှင်မောနိုင်ခဲ့ကြပါတယ်အခု2024ခုနှစ်အတွက်အကြီးဆုံးနဲ့အလင်းဆုံးစူပါမွန်လို့တင်စားကြတဲ့လာဝင်းကြီးကိုကမ္ဘာတဝက်မှာမနေဖို့သူညကစပြီးတွေ့မြင်ခဲ့ကြတာပါအမေရိကန်ပါဝင်နောက်နိုင်ငံအများစုမှာဆောင်းပေါ်ပထမဆုံးလာပြည့်ချင်းအမဲလိုက်ဖို့အကောင်းဆုံးအလင်းရောင်ရတဲ့လာပြည့်ညမျိုးဖြစ်နေတတ်တာကြောင့်ဟန်တာမွန်လို့လည်းခေါ်ကြပါတယ်ဒီလိုအတောက်ပဆုံးလာဝင်းကြီးကို3ရက်လောက်ကမ္ဘာမြေကမြင်တွေ့ရမယ်လို့အမေရိကန်အာကာသစူဇန်လီလာရေးအေဂျင်စီ NASA ကလည်းခန့်မှန်းထားပါတယ်ကဘာကိုဘဲဥပုံပလန်းနဲ့ပတ်နေတဲ့လာကြီးကဘာနဲ့ပိုနီးတဲ့ပလန်းနေရာရောက်ချင်းနဲ့လာပြည့်တဲ့ချင်းတိုက်ဆိုင်ချင်းမျိုးမှာစူပါမွန်းကိုတင်စားခေါ်လောက်တဲ့အခုလိုအကြီးမားဆုံးနဲ့အလင်းလက်ဆုံးလာဝန်ကြီးကိုလူတွေမြင်တွေ့ကြရတာပါခင်ဗျာ VOA America တိုင်းရဲ့ October 18ရက်တောက်ကြညာအထူးကြဆုံးသတင်းတွေကိုမက်ခင်ဖြူထွေးနဲ့ပြပြခဲ့တာပါအခုတော့စေဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဆက်တိုက်ပါပထမဆုံးကတော့ရှမ်းမြောက်မာဒီသတင်းချုပ်လာပညာနောင်ချိုမြို့ပေါ်စစ်တပ်ကပုံကျဲတိုက်ခိုက်တာပါရှမ်းပြည်နယ်မြောက်ပိုင်းက TNL ကတောင်းတက်တွေထိန်းချုပ်ထားတဲ့နောင်ချိုမြို့ပေါ်စစ်တပ်ကအောက်တိုဘာ18ရက်နေ့သတင်းချုပ်လာပြည်မှာနိုင်နေချီပုံကျဲတိုက်ခိုက်ခဲ့ပါတယ်လူနေအိမ်တွေထိခိုက်ပျက်စီးသွားပေမဲ့သေဆုံးမှုတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်တချိန်တည်းမှာပဲကချင်ပြည်နယ်ထူးဒေသတဲ့ပန်ဝါနဲ့ကံပိုက်တီဘက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်ပန်ဝါဒေသခံတွေတရုတ်နိုင်ငံဘက်ကိုတင်းရှောင်မှုကြိုးစားနေတဲ့အကြောင်းရန်ကုန်ကပြပို့လာတာကိုကိုငင်းချန်ပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီနဲ့တိုက်ခိုက်နေတဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာတွေပေါ်စစ်တပ်ကဗုံးကျဲတိုက်ခိုက်မှုတွေအဆက်မပြတ်လုပ်နေတာမှာမနေ့ကသတင်းကျွတ်လာပြည့်နေ့မှာတော့ TNL တအောင်တက်တွေသိမ်းပိုက်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကနောင်ချိုမြို့ပေါ်ကိုညာလုံးပေါက်ဗုံးကျဲခဲ့ပါတယ်လူများအိတ်နေချင်းည10နိုင်လောက်ကနေဒီနေ့အောက်တိုဘာ18ရက်မနေ့တနင်္လာရက်ထိဘုံစက်တိုက်ကျဲခဲ့တာကိုနောင်ချိုဒေသခံတို့က VOA ကိုအခုလိုပြောပါတယ
်10နိုင်လောက်ကနေပြီးတော့တလာကြီးထိတက်ကျဲပါလားခင်ဗျအချိန်လေးတော့မဟုတ်ဘာပေါ့အချက်လာလိုက်ရင်အဲ့ရက်ဖိုက်တာကခေါင်းဆိုင်ချသွားလိုက်နှလုံးပြီးရင်ပြန်လှည့်သွားတယ်လှည့်သွားပြီးတော့အဲတမိနစ်လောက်ကြာရင်ပြန်လှည့်လာတယ်လူတွေကအဲ့လိုကြောက်နံ့ပြီးတော့အဲ့အိပ်ရောမဲ့အချင်းနောက်ချင်းလောက်ကြတော့နိုင်ွယ်45မိနစ်လောက်ကြတော့တစ်ချက်ပြန်လှည့်လာပြီးတော့ပြန်ကျဲသွားတယ်ခင်ဗျ။ဒီလုံးလုံးကတော့ဆနှလုံးကို၄လုံးလောက်ကတော့မကွဲဘူး
။နောင်ချုံမြို့ရဲစခန်းမြောက်ဖက်ကိုအဓိကထားဘုံကျဲခဲ့တာဖြစ်ပါတယ်။လူထိကိုက်တေဆုံးမှုရှိမရှိကိုတော့အခုချိန်ထိမသိရသေးပေမဲ့အထိကိုက်ပျက်စီးအခြေအနေကိုနောင်ချိုဒေသခံတူကအခုလိုပြောပါတယ်
။ထိကိုက်ကြတော့အခုလူတော့အထိကိုက်တော့မရှိဘူးခင်ဗျ။တားကြည့်နေတဲ့အိမ်တစ်လုံးလုံးကတော့စုပ်ပြတ်တက်သွားတာပဲ။တော့အပြင်းနဲ့ခင်ဗျာအရင်တုန်းကကျဲတဲ့အလုံးတွေတုန်းကတော့ဘာမှမဖြစ်ဒီကောင်ကြီးကသူနဲ့ပတ်ချလဲဟောလို့ရောလင်းလားလမ်းလောက်ကအိမ်ကြီးဘာကြတကားကြီးကျွဲ့တယ်သူအမူးတွေတန်းနေပြီးမှန်လေးမျိုးထဲမှာဆိုရင်အောင်မြတ်ဖြစ်ဆိုရင်မှန်လေးကျွဲ့တယ်ခင်ဗျာ
နောင်ချိုနဲ့အဆက်အသွယ်ရှိသူတချို့ကလူအထီးကိုက်ရှိကြောင်းပြောဆိုကြပေမဲ့လည်း VOA အနေနဲ့တိကျအတည်ပြုချက်မရသေးပါဘူးနောင်ချိုမျိုးကို TNL နဲ့ပူးပေါင်းတက်တွေကဇူလိုင်လဒုတိယအပတ်မှာတင်းယူခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကစလို့စစ်ကောင်စီကမြို့ပေါ်ကိုမကြာခဏပုံကျဲနေပါတယ်။နောင်ချုံမြို့နယ်မိုင်20ခန့်အကွာမှာရှိတဲ့စေရေးရအေးပါတဲ့တောင်ခမ်းရွာဘက်မှာစစ်တပ်နဲ့ TNL ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေချိန်မှာအခုလိုနောင်ချုံမြို့ကိုပုံကျဲခဲ့တာပါ။တကယ်လို့သာတောင်ခမ်းကိုတိုင်းရင်းသားတပ်တွေသိမ်းပိုက်နိုင်ခဲ့ရင်ပြင်ဦးလွင်အထိရောက်လာမှာကိုစစ်တပ်ဘက်ကစိုးရိမ်တာကြောင့်အကြီးအကျယ်တိုက်ခိုက်နေပုံလည်းရပါတယ်။ TNL ကထိန်းချုပ်ထားတဲ့နောင်ချုံမြို့ကိုမင်းညားကပုံကျဲတိုက်ခိုက်ခဲ့သလိုပဲအော်တိုဘာလ16ရက်နေ့ညနေပိုင်းကလည်း MNDA ကိုကန့်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့သိန်းနီခရိုင်နယ်ကနတ်မြော်ရေအားလျှက်စစ်တပ်အပိစက်ယုံကိုလည်းစစ်ကောင်စီကလေကြောင်းကနေဘုံလေးလုံးကျဲချခဲ့တဲ့အကြောင်းနဲ့ဒါအပိစက်ယုံအဆောက်အဦတွေနဲ့လျှက်စစ်တပ်ကြိုးတွေပျက်စီးခဲ့ကြောင်း MNDA ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာအခုလိုဖြစ်ပွားနေချိန်မှာပဲကချင်ပြည်နယ်ဘက်မှာလည်းကချင်အထူးဒေသတစ်ကပန်ဝါနဲ့ကံပိုက်တီဘက်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ပန်ဝါဒေသခံတွေနဲ့အဆက်အသွယ်ရှိတဲ့ကချင်အမျိုးသားတအူးကလောလောဆယ်ပန်ဝါအနီးကတိုက်ပွဲတွေကြောင့်ပန်ဝါမျိုးကပြည်သူတွေတရုတ်နိုင်ငံဘက်တင်းရှောင်ဖို့ကြိုးစားနေကြတယ်လို့အခုလိုပြောပါတယ်
။ဟုတ်အခုပန်ဝါနဲ့ရင်းနှီးနေတယ်လို့ပြောတယ်။ပန်ဝါဒေသခံကျွန်တော်တို့မြို့ပြနဲ့ခေါင်းတော်ကျွန်တော်ဝီချုပ်ဆုံးတော့သူတို့ကဘုံကူပြုံနေဆိုရေချမ်းလွန်တုံးပြောင်းမှာရောက်နေဘူး။အကုန်လုံးကမြန်မာပြည်မှာရောက်နေပြီလေ။ပြည ေးဝင်လို့မဝင်ခိုင်းအဲကြောင့်ဒုက္ခရောက်နေလို့ပြောပေါင်းပေါ်ဒီပုတ်ချွေးရံများတော့ခဏခဏဆွေးရဝင်ရတော့ဝင်ပေါ်ကြည့်ကြလား
မနေ့ကအောက်တိုဘာ18ရက်နေ့ကလည်းကမ်ပိုက်တီဒေတာကနေကြားဆောင်တက်အမှတ်1003ကိုစတင်တိုက်ခိုက်ခဲ့ရမှာမနေ့ကညနေပိုင်းကကာကင်းတချို့ကို KIA ကတင်းယူထားကြောင်းသိရပါတယ်ကချင်အထူးဒေတာတက်ချီပွေနဲ့ဆော့လော်မျိုးနယ်တွေကို KIA ကစက်တင်ဘာလ29ရက်နေ့ကစတင်ပြီးထိုးစစ်ဆင်ခဲ့တာပါစက်တင်ဘာ30နဲ့အောက်တိုဘာ2ရက်နေ့တွေမှာချီပွေနဲ့ဆော့လော်ကို KIA ကတင်းယူခဲ့တယ်လို့15ရက်နေ့မှာတော့ပန်ဝါမျိုးနယ်ဆင်မိုင်ခန့်အကွာလူပီရွာကနေကြားဆောင်တက်အမှတ်1002ကိုလည်းထပ်မံတင်းယူခဲ့ပါတယ်ဒီကနေ့မှာတော့ပန်ဝါအနီးတိုက်ပွဲတွေပြင်းထန်နေပြီးစစ်တပ်ဘက်ကလည်းလေကြောင်းကနေတိုက်ခိုက်နေပါဗျ။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။သတင်းချက်လာပညာရှမ်းမြောက်မှာနောင်ချုံမြို့ပေါ်စစ်တပ်ဘုံကျဲတိုက်ခိုက်တာကိုငင်းချမ်းပြောပြခဲ့တာပါ။အခုတော့ရခိုင်ဘက်မောင်တော်အန်းနဲ့ကွာမှာလည်းအေးအေးနဲ့စစ်ကောင်စီတိုက်ပွဲပြင်းထန်နေတာပါ။ရခိုင်ပြည်နယ်မောင်တော်မြို့နယ်ကစစ်ကောင်စီလက်ချံစခန်းနခခငါကိုအရခတက်တော်အေးကအင်အားအလုံးရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းကနေဘုံကျင်းနေပြီးစစ်ရေးကအတော်ကိုပြင်းထန်နေပါတယ်အန်းနဲ့ကွာမြို့နယ်ဘက်တွေမှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ဘေးရှောင်တွေဖမ်းဆီးခံရပါတယ်ဒီနောက်ဆုံးအချိန်ထိရန်ကုန်ကပေးပို့လာတာကိုကိုစီသူပြောပြပေးပါအောင်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းကမောင်တုံးမြို့နယ်တစ်ခုလုံးကိုအေးဘက်ကတင်ပိုက်နိုင်ဖို့ကြိုးစားနေတာမှာနောက်ဆုံးကြံစစ်တပ်စခန်းတစ်ခုဖြစ်တဲ့နခခငါတပ်စခန်းတစ်ခုပေါ်အရခတ်တော်အေကအချိန်မြင့်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်ဒီတစကန်ကြသွားရင်မောင်းတော်မျိုးကိုတိမ့်နိုင်ပြီဖြစ်တော်မူအေဘက်ကတိုက်နေတာလားနဲ့ချီကြနေပြီဖြစ်ပါတယ်အခုနောက်ဆုံးစစ်ရှိန်မြင့်နေတာနဲ့ပတ်သက်လို့ရခိုင်စည်ရေးလေးလာသူကအခုလိုပြောပါတယ
်မောင်းတော်ဖက်ကတော့ဒီလက်ကျန်စစ်ကောင်စီရမြို့သူကြီးလက်ဆတ်ဆန်းငါအဲ့ဒါတို့အေကနေပြီးရင်အဲ့ဒီစခန်းသိမ်းရရှိဖို့အတွက်တို့ထိုးစစ်ဆင်တယ်အဲပထမထိုးစစ်ဆင်တာတဲ့တို့အစမ်းနဲ့တောင်းဆိုမြင်လို့ထိုးစိုက်ဆံနေတဲ့အနေထားကြည့်လို့ဒီစစ်ကောင်စီဖက်ကားလေးတို့ဒီဟာဒေသခံတို့ဝါတွေတို့နဲ့အချင်းချင်းဘုံကိုရေတွဲမရတဲ့အစမ်းသုံးစေဝင်းကံပေါ်တော့အဲဒီကျွန်တော်ပေါင်းရတဲ့ဘုံတွေပါတဲ့အစီဒီလိုကနေစစ်ကူပေးနေတာတွေတော့အများကြီးရှိတယ်။လက်ရှိအချိန်မှာတော့အဲဒီနာခဆန်းကမှတက်ပွဲကတော့ပြင်းထန်ဆုံးရှုံးနေတယ
်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တရှိတဲ့အမ်းမြို့နယ်မှာတော့စစ်ကောင်စီရဲ့အားထားရဆုံးဘီဝါကုန်းတွေဖြစ်တဲ့တောဟိန်တောင်ဘီဝါကုန်းနဲ့မဲတောင်ဘီဝါကုန်းတို့ကိုအေဘက်ကတင်ပိုက်ထားပြီးဖြစ်ပါတယ်။နပါခါဌာနချုပ်နဲ့အနီးနားမှာရှိတဲ့ခမာယ303ကိုလည်းအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲပြင်းထန်နေပါတယ်။နဖက်တိုက်ပွဲတွေကမြို့နာအထိရောက်လာပြီးမှုအမ်းမြို့ခံတွေလည်းစစ်ဘေးလွတ်ရာကိုထွက်ပြေးနေကြတာမှာတချို့ကိုစစ်တပ်ကဖမ်းဆီးနေတယ်လို့ရခိုင်စီရေးစောင့်ကြည့်သူတူကပြောပါရယ်။နပါခါဌာနချုပ်ရှိတဲ့အမ်းတိုက်ပွဲပြင်းထန်နေလို့အန်ဒီတာကန်တွေကုန်းလန်းကရောကားတွေနဲ့ပါတိန့်ရှောင်နေတဲ့အခြေအနေနဲ့ပြေးတဲ့သူတွေလမ်းမှာဖမ်းဆီးနေတဲ့အခြေအနေတွေကိုစီရေးအခြေအနေစောင့်ကြည့်သူကအခုလိုဆက်ပြောပါတယ
်။ဒီနပခဌာနရှုပ်ရှိတဲ့အမ်းမှာနဖက်တိုက်ပွဲကတော့ဟုတ်တယ်။တို့တို့ကိုပြန့်ထန်နေတဲ့အနေထားတို့ရှိတယ်။အမ်ဒီစိုက်ဘေးရှောင်တွေကဘေဖက်ကိုထွက်လေဆိုတော့ဒီအကုန်လုံးပတ်ဖို့တော့ဒီအန်နဲ့ပတ်သက်တဲ့ဒီအမ်ပဒန်လန်ရယ်မီလန်ရယ်ဒီဖက်ဆိုတော့ဒီကန်ထောင်ကြီးဖက်လမ်းရဲ့တက်တောင်ကန်ထောင်ကြီးအဲ့ဒီလိုဒီဖက်ဆိုတော့စစ်တွေရောမလန်းအရောမလန်းအဲ့ဒီဖက်တွေကိုအတိအသီးသူတို့နေဆက်နေဆက်ထွဲပြေးကြတယ်ဒီကောင်ငါးစီးအဲ့ဒါဒီကြီးကန်းတောင်ဘဲလန်းအဲ့ဒီအန်ရှူကန်းသာနားမှာဖမ်းဆီးခံရတဲ့စက်ကုံစီစီမှာအခုလက်ရှိကတော့ဆက်သွေးလေးမရဘူးသူတို့ကိုဖမ်းသွားတဲ့နေရာကိုတိတယ်ဒါပေမဲ့ကောက်ကိုလည်းရှာမတွေ့တဲ့ပုံစံမျိုးတို့ကျွန်တော်တို့သိရတယ်
ဒီနေ့မှာပဲရခိုင်တောင်ပိုင်းကဂွားမြို့နယ်မှာလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်စစ်တပ်ဘက်ကတော့လေကြောင်းကနေစစ်ကူတိုက်ပေးနေတယ်လို့စီရေးဆောင်ကြည့်သူကပြောရတယ
်ဂွားမှာတော့ဒီကျွေးဆိုင်ကျွေးဆိုင်မှာတော့ဒီပြင်းထန်နေရဲ့ဒီစစ်တို့စစ်ကောင်စီလေကြောင်းကနေဂျက်ဖိုက်တာနဲ့တော့တို့တို့ကိုဖုန်းကျေလို့ဒီကျွေးဆိုင်ရွာမှာရွာဘက်တွေကတော့စစ်ဖစ်ဆောင်ပြောပြီးပေါ့နော်အဲ့ဒီရွာမှာအင်ရှင်တွေကတော့တို့တို့ဆိုးဆိုးဝါးဝါးကိုပြစီဆုံဆုံနေရတယ်လို့ကျွန်တော်တို့စသီးရတယ်
ရခိုင်ပြည်နယ်တွင်းအေးထင်းချုပ်ထားတဲ့မြို့နယ်တွေအပြင်စစ်ကောင်စီထင်းချုပ်ထားတဲ့မြို့နယ်တွေမှာလည်းစစ်တွေမြို့နယ်ကလွဲရင်ကြံမြို့နယ်တွေအားလုံးမှာဖုန်းနဲ့အင်တာနက်လိုင်းတွေလုံးဝပြတ်တောက်နေပါတယ်။လက်ရှိရခိုင်ပြည်နယ်တွင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အာရခတပ်တော်အေးဘက်ကတစုံတရာထုတ်ပြန်တာမရှိသေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ
။ရခိုင်ဘက်မောင်တော်အန်းနယ်ကွာမှာအေးနဲ့စစ်ကောင်စီတိုက်ပွဲအတော်ပြင်းထန်နေတာကိုစီတီပြောပြခဲ့တာပါ။အခုတော့ တနင်္သာရီတိုင်းဘက်မှာလည်းတိုက်ပွဲကြောင့်ဘိတ်ပလောကားလမ်းမကြီးမှာကားတွေပိတ်မိနေတာပါတနင်္သာရီတိုင်းဘလောမြို့နယ်ထဲမှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်နေပါတယ်ဒီတိုက်ပွဲတွေကြောင့်ဘိတ်မြို့နယ်ဘလောမြို့ကြားကပြည်ထောင်စုကားလမ်းမကြီးမှာကားတွေရှေ့ဆက်မသွားနိုင်ပဲပိတ်မိနေပါတယ်ဒီကားလမ်းမှာမိုင်းနေမိလို့ရင်မောင်းတူလည်းပြင်းထန်စွာဒဏ်ရာရခဲ့ပါတယ်မအေးမှာပြပြပေးပါဦးခင်ဗျာ
တနင်္သာရီတိုင်းပလောမြို့နယ်အတွင်းကကျဲကျေးရွာကိုအော်တိုဘာလ16ရက်နေ့မှာစစ်ကောင်စီကလေကြောင်းကနေပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်စစ်တပ်ဘုံကျဲတိုက်ခိုက်ခဲ့တဲ့အထက်ကဒေသခံပြည်သူ1000ကျော်လောက်ဟာဘေးလွတ်ရာကိုပြေးနေကြရပါတယ်တိုက်ပွဲတွေပြင်းထန်လာတာကြောင့်မြိတ်နဲ့ပလောသွားတဲ့ကားလမ်းမကြီးမှာကားတွေရှင်းမတိုးနောက်မဆုတ်နိုင်ပဲပိတ်မိနေကြပါတယ်မြေကိုသွားမဲ့ကားတွေရောပလောမြို့ကိုလာတဲ့ကားတွေပါပိတ်မိနေတယ်ဆိုပြီးဒေသခံတဦးကပြောပါရယ်မနေ့ကြာသာပတင်းနေ့တုန်းကတော့ကျဲတရာအနီးကကားလက်မမှာကားသမားတဦးမိုင်းနှင်းမိခဲ့တယ်လို့လည်း VOA ကိုပြောပါရယ
်ဟုတ်ကဲ့ချက်ပြီးတောင်းနေရတာပေါ့နော်အတောင်ပထောင်ဆုံးလောက်ရှိတယ်အခုကားလမ်းတွေတော့ပိတ်ထားတယ်ကြာကျဲဘိန်းကနေတည်ရတော့ကျဲအကျက်ထင်မှာပေါ့ဒီကျဲရွာထင်မှာကားလည်းပိတ်မိနေတယ်ပြီးတော့ဒီအဖြစ်လိုက်ရကျွန်တော်တို့ဒီပလော့ခင်မှာကားလည်းပိတ်မိနေတယ်မိတ်ပလော့ပေါ့မိတ်ပလော့ကားလမ်းမအဲ့ဒီမှာဖြစ်နေတာတိုက်ပွဲကပြင်းထန်တယ်ကြပြသူတို့လေကြောင်းတိုးပြီးတိုက်ခတ်နေတယ်ဒီပေါ့ဒီမိုင်းထိတာပေါ့နော်မနေ့ကတော့ဒီမိုင်းထိတယ်ဒီကမိုင်းထိတယ်ရာပကုတ်ကားမှတော့ဒီအဲ့ဒါမိုင်းနေမိတယ်ကျဲတားမှာပေါ့နော်ကျဲတားမှာသူကပိတ်မိနေတာကားတွေကပိတ်မိနေတော့အဲကျဲတားမှာသူကဟိုအနေသွားဖို့ဆိုပြီးတော့ဒီသူကဒီကျဲတားနားကဒီဟိုတက်ပင်နားပေါ့နော်သူတို့သွားတာပေါ့အဲ့ဒီနားမှာသူကမိုင်းခေါက်ထားတာအဲ့ဒါမိုင်းခေါက်ထားတော့သူထားထားတော့မသိဘူးဒါပေမဲ့ဒီမိုင်းကသူနေမိပြီးတော့အဲ့ဒါပောက်ကွယ်သွားတာမိုင်းပောက်ကွယ်တော့သူဟိုလုံးတော့ခန္ဓာကိုယ်တစ်ခုလုံးတော့သူကဟိုနေအနတ်ပြောပဲသူတိုင်ရရတယ်အခုဘိတ်စီကိုပို့ထားတယ်ပေါ့ခင်ဗျက
စစ်တက်ကကားတွေပေါ်အရက်သားတွေတင်ပြီးခေါ်သွားနေတာကြောင့်လူသားတိုင်းလိုအသုံးပြုပြီးသွာလာနေပုံရတယ်လို့လည်းဒေသခံတွေကပြောပါတယ
်တိုင်အခုစစ်ကြောင်းထုတ်တဲ့နေရာလေးမှာဘလော့ဖိန်ကိုစစ်ကြောင်းထုတ်တဲ့ခါမှာဒီကားလေးမှာဒီအရက်သားတွေကိုတိတ်ဆောင်ပြီးတော့သွာလာရှိပြီးသွာလာနေတယ်ဟိုသွာတာပေါ့ဒီလိုမျိုးကအရက်သားကားလေးလိုမဟုတ်ဘူးပေါ့နော်ဒီစစ်ကားတွေပဲစစ်ကားတွေတဲ့ခါမှာဒီချိုးစစ်ကားလေးမှာဒီအရက်သားတွေကိုတိတ်ဆောင်ပြီးတော့သွာ
စက်တင်ဘာလတုန်းကကယိုရန်တိုင်းစစ်ဌာနချုပ်ရှိတဲ့တနင်္သာရီတိုင်းအတွင်းတိုက်ပွဲဖြစ်ပွားမှုနှုန်းအများဆုံးဖြစ်ခဲ့ပြီးတနင်္သာရီတိုင်းမှာပဲတိုက်ပွဲ68ကြိမ်ထက်မနည်းဖြစ်ပွားခဲ့သလိုမိုင်းဆွဲတိုက်ခိုက်မှု9ကြိမ်ထက်မနည်းရှိခဲ့ကြောင်းနဲ့စုစုပေါင်းထိတွေ့မှုအနည်းဆုံး89ကြိမ်ထိရှိခဲ့တယ်ဆိုပြီးဒေသတွင်းအသတင်းအချက်အလက်တွေကောက်ယူခဲ့တဲ့ FE5 တနင်္သာရီရဲ့တိုက်ပွဲကြားကမြေစာပင်ဆိုတဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်အခုအော်တိုဘာလထဲမှာလဲတနင်္သာရီတိုင်းပလောမြို့နယ်နဲ့လောင်းလုံမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးနေ့စဉ်ရက်ဆက်ရက်ရှည်တိုက်ပွဲတွေဖြစ်နေတယ်လို့လည်းပြောထားပါဗျ။တိုက်ပွဲတွေပြင်းထန်မှုကြောင့်နေရက်စွန့်ခွာထွက်ပြေးတိမ်းရှောင်ခဲ့ရသူ 9,900 ခန့်အထိရှိနေပြီလို့လည်း FE5 တနင်္သာရီရဲ့အစီရင်ခံစာမှာဖော်ပြခဲ့ပါဗျ။တိုက်ပွဲတွေဖြစ်နေတဲ့တနင်္သာရီတိုင်းဘက်ကစစ်ပွဲအခြေအနေကိုစစ်ကောင်စီဘက်ကအခုချိန်ထိတစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူးရှင်
။ရှမ်းမြောက်ကချင်နဲ့ရခိုင်ပြည်ဒီတနင်္သာရီဘက်မှာလဲတိုက်ပွဲကြောင့်ဘိတ်ပလောကားလမ်းမကြီးမှာကားတွေပိတ်မိနေတာမအေးမှာပြပြသွားခဲ့တာပါအခုတော့အမေရိကန်ရွက်ောက်ပွဲမတိုင်မီအောက်တိုဘာအထိတ်တလန်ဆိုတာဘာလဲဆိုတာရှင်းပြထားပါတယ်အောက်တိုဘာအထိတ်တလန်ဆိုတာဘာပါလဲရွက်ောက်ပွဲမကျင်းပခင်အချိန်တွေမှာထင်မှားတာတွေဖြစ်လာတတ်တယ်ဆိုပေမဲ့အထူးသဖြင့်အမေရိကန်ရွက်ောက်ပွဲမကျင်းပခင်တလလိုအောက်တိုဘာလမှာအထိတ်တလန်ဖြစ်စရာတွေကိုအောက်တိုဘာဆာပရိုက်စ်လို့ခေါ်ပါတယ်ဒီအကြောင်းVOA ပုံပြရုပ်သံမှာမရေးသနာကြောင့်ရှင်းပြပေးပါအောင်ခင်ဗျာ
မထင်တတ်တာတွေဖြစ်လာတဲ့ပါတယ်အထူးသဖြင့်အမေရိကန်ရွေးကောက်ပွဲမကျင်းပခင်တလမှာပါအောက်တိုဘာအထိတ်တလန်အောက်တိုဘာဆာပရိုက်စ်လို့ခေါ်ပါတယ်ဒီသုံးလုံးကမဲဆန္ဒရှင်တွေမဲမပေးကြခင်တစ်ခုခုထဖြစ်တတ်တာကိုပြောတာပါရွေးကောက်ပွဲပေါ်မှာတက်ရောက်မှုရှိအောင်တမင်တကာလှုပ်ဆောင်တဲ့ကိစ္စဖြစ်နိုင်ပါတယ်ဒါမှမဟုတ်ရှင်ပြိုင်သူတဦးအားသာသွားသူ့ဘာသူထဖြစ်တဲ့ကိစ္စလည်းဖြစ်နိုင်ပါ යි အမေရိကန်သမိုင်းမှာဒီလိုရွေးကောက်ပွဲမလာခင်ကပ်ပြီးတော့ထင်မှားတာတွေထဖြစ်တတ်ပါတယ်1982သမ္မတရစ်ချတ်နီဆန်လက်ထက်မှာဒီအသုံးလုံးစပြီးတော့ခေတ်စားလာတာပါနိုင်ငံရေးငြိမ်းချမ်းရေးကဗီယက်နမ်စစ်ပွဲပေါ်မူတည်တယ်လို့သမ္မတကပြောလိုက်တာပါအချိန်မတိုင်ခင်လော့ပြီးတော့ဒီလိုကျင်းလာတာဖြစ်ပါတယ်အကျိုးဆက်ကတော့သူဒီလိုပြောလိုက်လို့ရွေးကောက်ပွဲမှာသမ္မတနစ်ဆန်ဘက်ကအားသာသွားပါတယ်အဲ့ကစပြီးတော့အမေရိကန်ရွေးကောက်ပွဲမတိုင်ခင်မုံတိုင်းကြီးတွေဖြစ်အရှုပ်တော်ပုံဗီဒီယိုတွေထွက်အစုရှယ်ယာဈေးတွေကြမျိုးစုံကြုံခဲ့ရပါတယ်
အမေရိကန်ရွေးကောက်ပွဲမတိုင်မီအောက်တိုဘာအထိတ်လန့်ဆိုတာကိုမအေးသနာကျော်ရှင်းပြပေးခဲ့တာပါအခုလည်းအမေရိကန်နိုင်ငံရေးနဲ့ခရစ်ယာန်အမျိုးသားရေးဝါဒအရှိန်ကြီးတာပါအမေရိကန်ပြည်တော်စုမှာဥပဒေတွေချမှတ်ကျင့်သုံးတဲ့အခါဘာသာရေးကိုအခြေခံပြဋ္ဌာန်းရမယ်လို့ယုံကြည်တဲ့မဲဆန္ဒရှင်တွေကအခိုင်အမာကိုရှိနေပါတယ်သူတို့ရဲ့အမြင်ယူဆတွေဟာဒီမိုကရက်နဲ့ရီပပ်ဘလီကန်ပါတီလစ်ဘရယ်ပြောင်းလဲအမြင်ရှိသူတွေနဲ့ကွန်ဆာဗေးတစ်သမျိုးကြအမြင်ရှိသူတွေကြားကွဲလွဲနေပါတယ်ဒီအမေရိကန်နိုင်ငံရေးနဲ့ခရစ်ယာန်အမျိုးသားရေးဝါဒအရှိန်အကြောင်းကယ်ရိုလင်းပရဆူတီရဲ့သတင်းပေးပို့ချက်ကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ
Rally for Democracy ဆိုတဲ့ဘာသာပေါင်းစုံကိုအလေးထားတဲ့လူလူစုဝေးပွဲနဲ့ Reawaken America ဆိုတဲ့ခရစ်ယာန်တို့ရဲ့ဟောပြောပွဲကိုတွေ့ရတာပါအမေရိကတော်ကခရစ်ယာန်အမျိုးသားရေးဝါဒထောက်ခံတဲ့ဟောပြောပွဲကိုလှည့်လည်ကျင်းပလာတာအခုဆိုရင်3နှစ်ရှိပါပြီ။အမေရိကန်ပြည်ထောင်စုကခရစ်ယာန်နိုင်ငံဖြစ်ပြီးတော့နိုင်ငံရဲ့ဥပဒေတွေဟာလည်းခရစ်ယာန်ဘာသာကိုရောင်ပြန်ဟက်တဲ့လို့ဒီအဖွဲ့ကယူဆထားပါတယ
်။ I will gladly be a Christian.
ခရစ်ယာန်မျိုးသားရေးသမားတယောက်ဖြစ်ရတာဝမ်းသာပါတယ်။ခရစ်ယာန်ဘာသာနဲ့ပတ်သက်လို့ဘာမှကောင်းပြောစရာရှိပါလဲ။ဖျားသခင်ရဲ့မေတ္တာတော်ကိုယုံကြည်တဲ့သူ Jesus ကနောက်လိုက်ကောင်ဒီတိုင်းပြည်ကိုချစ်ပြီးတော့အမေရိကကိုတဖန်ပြန်လဲကြီးမြတ်တဲ့နိုင်ငံဖြစ်လာဖို့လိုလားတဲ့မကအဖွဲ့ဝင်လဲဖြစ်တာဘာများမှားနေပါလဲ
။ Republican သမ္မတလောင်း Donald Trump ကလည်းအခုလိုပြောပါတယ်။
Together we're warriors at a righteous
ကျွန်တော်တို့ဟာမိရှုဖြစ်စီသူတွေဘာသာမဲ့တွေကဘာလုံးဆိုင်ရာဝါဒသမားတွေ mass body တွေကိုအတူတကွတားဆီးကြမယ်ဖြောင်းမတ်တည်ကြည်တဲ့ crusade စစ်တီတော်တွေပါလွတ်လပ်မှုနဲ့တရားမျှတမှုအားလုံးမှာရှိဖို့ကျွန်တော်တို့ဟာဖျားသခင်ရဲ့စောင့်ရှောက်မှုအောက်ကတခုတည်းသောနိုင်ငံတော်ဖြစ်အောင်ပြန်လည်တည်ဆောက်ကြပါစို့
အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံဥပဒေမှာတော့ခရစ်ယာန်ဘာသာနဲ့ပတ်သက်ပြီးတော့ဖော်ပြထားတာမရှိပေမဲ့ဘာသာရေးလွတ်လပ်ခွင့်ကိုတော့ဖော်ပြထားပါတယ်လွတ်လပ်ရေးကြေညာစာတမ်းမှာလည်းဖျားသခင်ရဲ့အလိုအရာတဘာဘွားအတိုင်းရရှိတဲ့အခွင့်အရေးလို့သာရေးထားတာပါဒါပေမဲ့လည်း The Reawaken America အဖွဲ့ရဲ့တင်းအုပ်ဆရာတွေကတော့ဖျားသခင်နှစ်သက်တဲ့သမရလောင်းကိုပဲမဲပေးကြဖို့တိုက်တွန်းကြတာပါဒါဟာနိုင်ငံရေးတဲ့ဘာသာရေးရောထွေးပြီးတော့ဖွဲ့စည်းပုံဥပဒေကိုချိုးဖောက်ရရောက်တယ်လို့ဒီမိုကရက်တွေကထောက်ပြပါတယ
် The ministers out there
သင်းဝင်စီအရီအနေနဲ့သင်းဝင်တွေအားလုံးအတွက်လွတ်လပ်မှုနဲ့တရားမျှတမှုအတိတ်ဘက်ကဘာလဲဆိုတာကိုရှင်းပြဖို့တကယ်ကိုလိုအပ်ပါတယ
်ဒီမိုကရေစီအတွက်စုယုံကြသူတွေကလည်း Jesus အကြောင်းလေ့လာရင်းနဲ့ပတ်သက်ပြီးငင်းခုန်ဆွေးနွေးဖို့တောင်းဆိုကြပါတယ
် What did he say? What did he do?
သူဘာတွေပြောခဲ့လဲလုပ်ခဲ့လဲဆိုတာကိုကြည့်ဖို့လိုပါတယ်အခုတော့ရွှေပြောင်းဝင်ရောက်သူတွေကိုတိုက်ခိုက်ဆင်းရဲနွမ်းပါတဲ့လူဒန်းစားကိုပို့ဒုက္ခရောက်စေတာဟာခရီးရန်အယူဝါဒနဲ့ဆန့်ကျင်ဘက်ပ
ါတရေသားဖျက်ချခွင့်ဟာလေ
ယုံကြည်မှုကိုဆွလွတာပဲဖြစ်ဖြစ်ကင်ဆွဲထားတာပဲဖြစ်ဖြစ်ဒီလိုကိစ္စတွေမှာအမျိုးသမီးတွေမလုပ်ရမယ်ဆိုတော့အစိုးရအနေနဲ့ပြောစရာမလိုဘူးဆိုတာအားလုံးသဘောတူကြရအောင်ပါ
ကျူးတူရတနာစင်တာရဲ့လူလူစစ်တမ်းမှာတော့ကျန်းစာလာအစုအမိတ်တွေကိုအမေရိကန်ဥပဒေတွေမှာလွှမ်းမိုးမှုညံ့ဖို့အမေရိကန်တပ်ဖွဲ့နှိပါးကလိုလားပါတယ်ဒါပေမဲ့အဲ့ဒီထဲကတချို့ကသာခရစ်ယာန်ဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြဋ္ဌာန်းဖို့လိုလားကြောင်းသိရပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရေးတဲ့ခရစ်ယာန်အမျိုးသားရေးဝါဒအရှိန်ကြီးတာကိုကိုအောင်ရှင်းပြခဲ့တာပါအခုလိုသတင်းပေးပို့ချက်တွေပြီးမှာတော့မကြာခင်ဒုတိယပိုင်းနိုင်ယူဝတ်မှာ VOA American တန်ရဲ့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်သုဒ္ဓဆုံးလင်း American တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေစက်တိုက်လာဖို့ရှိသေးတာမို့ဆက်နာဆင်ကြည့်ရှုအားပေးကြပါအောင်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာနောက်တော့လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ။ VOA American အသံရဲ့တောက်ကြညပိုင်းရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်တော်စီဝါရှင်တန် DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တောက်ကြညာတိုင်းပြပြနေကြပတ်စင်ကန္တာတွေကမခင်ဖြူထွေးပြပြတဲ့မြို့သမီးကန္တာနောက်ကိုအောင်ပြပြတဲ့သုဒ္ဓဆောင်နဲ့အမေရိကန်တခွင်နဲ့ဒေါခင်မျိုးသက်ပြပြတဲ့သိပ္ပံနဲ့နီးပညာကန္တာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုရေဆုံးတော့အမျိုးသမီးကန္တာပထမပါဒီတစ်ပတ်မှာတော့အမေရိကန်ရွေးကောက်ပွဲနဲ့မြန်မာအမေရိကန်မျိုးသမီးတွေရဲ့အမြင်ကိုပြောထားပါတယ်။အမေရိကန်ပြည်တော်စုမှာသမရရွေးကောက်ပွဲတွေကျင်းပဖို့တရင်နှစ်ပတ်ကျော်သာလိုပါတော့တယ်ဒီရွေးကောက်ပွဲမှာမဲပေးကြမဲ့မြန်မာအမေရိကန်တွေအများပြားရှိတယ်လို့ဒီအထဲမှာအမျိုးသမီးတွေလည်းပါဝင်ကြပါတယ်မြန်မာအမေရိကန်မျိုးသမီးတွေလာမဲ့ရွေးကောက်ပွဲမှာဘလို့အမြင်ယူဆတွေစဉ်းစားချက်တွေနဲ့မဲပေးကြဖို့ရှိနေပါလေအမျိုးသမီးခန္ဓာမှာမခင်ဖြူထွေးစူးစီးပြောပြပေးပါအောင်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight sometime. အမေရိကန်ပြည်အောင်စစ်တော်မှာသမရရွေးကောက်ပွဲတွေနိုဝင်ဘာလ5ရက်နေ့မှာကျင်းပတော့မှာပါ။ပြည်နယ်လိုက်ကြိုတင်မဲတွေစပြီးတော့ပြီးနေကြပြီဆိုပေမဲ့လို့အများစုကတော့ရွေးကောက်ပွဲနေ့မှာမဲပေးကြမဲ့သူတွေဖြစ်ပါတယ်။အမေရိကရောက်မြန်မာအမေရိကန်တွေလည်းဒီရွေးကောက်ပွဲမှာသူတို့သဘောကျတဲ့ကိုယ်စလေလောင်းကိုရွေးချယ်ကြမှာဖြစ်ပါတယ်ဒီအထင်းမှာမြန်မာအမေရိကန်အမျိုးသမီးတွေလည်းပါပါတယ်ဆိုတော့သူတို့ရဲ့အမြင်တွေကိုကြည်အောင်ပ
ါအထူးသဖြင့်အမျိုးသမီးပြောင်းနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ပေါ့နော်ဒီ reproductive health right ပေါ့အဲကျမတို့အမျိုးသမီးတွေရဲ့မျိုးပွားခွင့်အာဒီအခွင့်အရေးတွေအတွက်ဆိုလို့ရှိရင်လည်းအများကြီးပဲအရေးကြီးတယ်။အာကျမတို့ရဲ့ခန္ဓာကိုယ်ကျမတို့ရဲ့ကျန်းမာရေးကိုကျမတို့ကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်တွေရှိတဲ့အတွက်ကြောင့်မို့လို့ပေါ့နော်။ We are not going back ဆိုတဲ့ဆောင်ဖို့အတိုင်းပဲ။အာကျမတို့ကလွန်ခဲ့တဲ့အနှစ်90ကိုပြန်သွားလို့မရတော့တဲ့အခြေအနေမှာဖြစ်နေပြီ။ခင်နဲ့အညီကဘာနဲ့အညီရင်မောင်းတက်ရမယ့်အတွက်ကြောင့်မို့လို့ပေါ့နော်။အာဒီမျိုးသမီးကိုကျမအနေနဲ့မဲပေးမှာဖြစ်တယ်။နောက်တစ်ခုကကျမရဲ့မြန်မာပြည်မှာရှိတဲ့အမျိုးတွေအတွက်လည်းဒီမျိုးသမီးကိုကျမရွေးချယ်မှာဖြစ်တယ်။ဘာဖြစ်လဲဆိုတော့ကျမတို့မြန်မာပြည်မှာ immigration ဒီမြန်မာပြည်ကလူတွေ US ကိုလာဖို့ပဲဖြစ်ဖြစ်အခု asylum ခံနေတဲ့လူတွေအတွက်ပဲဖြစ်ဖြစ်ဒီ democratic government တက်မှာပဲဒီ case တွေကပွင့်မှာဒီ republican government တက်မယ်ဆိုလို့ရှိရင်ကျမတို့မြန်မာလူမျိုးတွေဒီနိုင်ငံမှာဆက်ပြီးတော့နေဖို့ပဲဖြစ်ဖြစ်ဆက်ပြီးတော့လာမယ့်လူတွေအတွက်ပဲဖြစ်ဖြစ်အခက်အခဲတွေရှိနိုင်တဲ့အတွက်ကြောင့်မို့လို့ democratic government ကိုပဲကျမမဲပေးမှာပါရှင
်ဒါကတော့ Hawaii ပြည်နယ်ကမတ်ချီချူးမင်းသူပါအမျိုးသမီးတွေအနေနဲ့ကတော့သူတို့မဲပေးဖို့စဉ်းစားတဲ့နေရာမှာသူတို့ထဲ့သွင်းစဉ်းစားတဲ့အကြောင်းအရာအမြင်တွေကတော့အမျိုးမျိုးရှိပါတယ်။အထူးသဖြင့်ဒီတရေသားဖြတ်ချခွင့်အပါအဝင်အမျိုးသမီးတွေရဲ့ကိုယ်ပိုင်အခွင့်အရေးကိုဘယ်သမရလောင်းကပိုးပြီးတော့အာမခံနိုင်မလဲဆိုတာကိုစဉ်းစားကြတာရှိသလိုအချိန်ထဲမှာလည်းဒါကိုယ့်ရဲ့မိသားစုကိုယ့်ဘဝအတွက်အရေးကြီးတဲ့စီဝါရေးကိစ္စနောက်လူဝင်မှုကြီးကြပ်ရေးနဲ့ဘဝလုံခြုံရေးဆိုတာတွေကိုလည်းအထူးကထဲ့သွင်းစဉ်းစားကြပါတယ်။အဲဒီဆိုနာပြည်နယ်ကဒေါ်နွန်ွယ်ဝင်းရဲ့အမြင်ကိုလည်းဆီအောင်ပါ
ဒီရွေးကောက်ပွဲကကျမအတွက်အလွန်အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့လူတွေရဲ့ရှေ့ရေးအတွက်လည်းအရေးကြီးပါတယ်။ကျမရဲ့တစ်ချက်ကတော့ကျမရဲ့ယူကြည်မှုပေါ့နော်။အဲ့ဒါကတော့အဲဟိုဘဝတတိသားတွေကစဖြစ်ခဲ့ဟိုကကျမအသက်ဆိုတာရှိပါတယ်။ဆိုတော့အဲ့ဒါကိုလည်းကျမဘယ်လိုမှလက်မခံနိုင်ပါဘူး။ကျမအသင်းနှလုံးကတိတ်နာပါတယ်။အဲ့ဒီလူတယောက်ကိုဘာမှမခုခံနိုင်တဲ့လူတယောက်ကိုအဲ့လိုလုံးလိုက်ဖို့ကကျမရဲ့ရင်ထဲမှာဘလို့မှလက်မခံနိုင်ဘူးဆိုတော့အဲ့ဒီဟာတစ်ချက်ပါနော်နောက်နှစ်တစ်ချက်ကကြာတော့ကျမတို့ရဲ့ဟိုတာဝန်ကမိသားစုတိုင်းမှာလူတယောက်ရဲ့တာဝန်ကိုယ့်ရဲ့မိသားစုကိုကာကွယ်ရမယ်ကိုယ့်အိမ်တောင်ကိုကာကွယ်ရမယ်ကိုယ့်ရဲ့ကွက်ကိုကာကွယ်ရမယ်ကိုမျိုးအရာကိုကာကွယ်ရမယ်ကိုတိုင်းပြည်ကိုကာကွယ်ရမယ်ဆိုတော့ကျမတို့အိမ်မှာဆိုရင်တော့တယောက်ယောက်ကမသိတဲ့လူတွေလည်းကျမတို့လက်မခံပါဘူးဆိုတော့စီအလိုမျိုးအတင်းနဲ့အလိုမျိုးဟိုလူတယောက်ရဲ့အကြောင်းကိုသိမှပဲကျမတို့လည်းလက်ခံပါတယ်အလိုမျိုးမျိုးပဲမသိတဲ့လူတယောက်က ပြန်မလာနိုင်ဘူးဆိုတော့ကျမတို့လက်မခံနိုင်ပါဘူးအဲ့ဒီဟာကျမတို့အိမ်တောင်တစ်ခုနဲ့မဟုတ်ခင်နဲ့ရက်ွက်ပါလဲတီးဖို့လိုပါတယ်မြို့မှာလည်းတီးဖို့လိုပါတယ်တိုင်းပြည်မှာလည်းတီးဖို့လိုပါတယ်ဆိုတော့အဲ့ဒီဟာကိုကျမလူတိုင်းကိုလက်ခံနိုင်ရမယ်ဆိုတော့နည်းအဲ့ဒီအရာကိုကျမလက်မခံနိုင်ပါဘူးအဲ့ဒါကတော့ immigration issue ပေါ့နော်ဆိုတော့ကျမအဲ့ဒီဟာကိုကြည့်လိုက်တဲ့ခါကျတော့ကျမကဒီ Republican တမနာကပို့ပြီးတော့လုံနိုင်တယ်ဆိုတာကျမယုံကြည်ပါတယ
်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ကင်တွဲတာတွေမှာ Trump ကိုပို့ပြီးတော့သဘောကျတယ်လို့ Georgia ပြည်နယ်ကမရှင်လဲကလည်းပြောပါတယ
်ဟိုဒီနိုင်ငံတွေကဘောနော်ဟိုဒုက္ခရောက်တဲ့သူတွေကိုကူညီတယ်ဆိုရင်အမရဲ့ဟိုကဘောနော် Refugee Camp နေညံ့ဖွင့်ပေးရမယ်တရားဝင်နီးလန်းနေပေါ့နော် Battle လုပ်ရမယ်ပိချစစ်ဆေးမယ် check လုပ်မယ်ပြီးလို့ရှိလို့ရှိရင်တရားဝင်သွင်းပေါ့နော်ဒါက immigrant တွေကိုကဒီနိုင်ငံက United States က immigrant တွေနဲ့တိစောက်တဲ့နိုင်ငံဖြစ်တဲ့အတွက် immigrant ကတော့ logo လိုအပ်တာဖြစ်တဲ့အတွက်ကတော့ဒါ immigrant တွေကိုသူတို့ကလည်းအများကြီးခေါ်သွင်းမှာပဲဒါကဟိုဘယ်ပါတီမှမဆိုပဲဖြစ်မှာပါပဲ Democratic မှာမဟုတ်ဘူးဘယ်ပါတီဝင်မဆိုဒီနိုင်ငံရဲ့ immigrant မရှိပဲနဲ့လေရက်တီလို့ရမယ်နိုင်ငံမဟုတ်ဘူးလို့တော့ညီမတို့ယူဆတယ်ဒါကြောင့်မလို့ဟို immigrant ဝင်ခြင်းမဝင်ခြင်းကိုဆိုလိုတာမဟုတ်ဘူးတရားမဝင်ဒီလိုမျိုးကြီးခိုးဝင်လာတဲ့ဟာမျိုးကြီးလက်မခံတင်တာဒီလားဒါကိုတင်းတင်းကြပ်ကြပ်လှုပ်စေချင်တာဒီလားဘာဖြစ်လဲဆိုတော့ဒီလိုကြီးဝင်လာခြင်းအားဖြင့်အကြောသူ့ဘသူပဲဝါလည်းလည်းမသိသူ့နိုင်ငံမှာသူဘာဖြစ်မှုကျူးလွန်လဲလည်းမသိဟိုဝင်လာတဲ့ဆယ်ယောက်မှာအခုဟာက၄-၅ယောက်လောက်ကကြာတော့သူ့နိုင်ငံမှာသူအဲ့လိုမျိုးလူတက်မှုလို့ဒီလားဟိုရဲကဝရမ်းထုတ်ထားတဲ့သူဖြစ်နေတာဖြစ်တဲ့အတွက်ကကြာတော့ဟိုကိုယ်နိုင်ငံကိုယ်တွေလည်းအဆင်မပြေဘူးလေဒီလား
လက်ရှိဒီမိုကရက်တစ်ဆိုရလက်ထက်မှာနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာတဲ့သူတွေအများပြရှိခဲ့တာကိုထောက်ပြပြီးတော့ဒီမိုကရက်တစ်သမ္မတလောင်းကိုမဲပေးဖို့အတွက်တွန့်ဆုတ်နေသူတွေရှိနေတာပါအခုရွေးကောက်ပွဲမှာသမ္မတလောင်းနှစ်ဦးလုံးကိုသဘောမကျတာကြောင့်မဲပေးဖို့မဆုံးဖြတ်နိုင်ပဲဖြစ်နေတဲ့သူတွေလည်းရှိပါတယ်ဒီထဲမှာတော့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကမတ်မေချယ်ရီလည်းပါပါတယ်
ဒီရွေးကောက်မှာသမ္မတလောင်းနှစ်ဦးစလုံးကိုတိတ်ပြီးတော့အကြိုက်နှစ်သက်ကြီးမဟုတ်ဘူးအဲ့တော့သူတို့ကိုမရွေးပဲနဲ့ကိုရစီကျင်တဲ့ပါတီကိုပဲဦးစားပေးပြီးတော့ရွေးတော်မလားတော့မသိဘူးပေါ့နော်အဲ့လိုဒီကြားထဲမှာလဲဆုံးဖြတ်ဖို့အချိန်ရအောင်မထင်ပါတယ်ထပ်ပြီးတော့လေးလာဖို့အချိန်လေးလဲကြာမှသေးတယ်လို့ထင်တယ်ပေါ့အခုလောလောဆယ်ထိကတော့ဘဒုတော့အရန်တစ်ဖက်ဆောင်နေအားပေးနေပြီလို့တော့မရှိပါဘူ
းအရင်တုန်းကတော့ဒီမိုကရက်တစ်သမ္မတလောင်းအားလုံးကလူလက်တန်းစားတွေအကျိုးကိုရှေ့ရှုမယ်ဆိုပြီးတော့ပြောခဲ့ကြတာဖြစ်ပြီးတကယ်တမ်းလက်တွေမှာတော့ပြောတဲ့အတိုင်းထိထိရောက်ရောက်ဆောင်ရွက်နိုင်တာတွေမတွေ့ခဲ့ရတာကြောင့်အခုဒီချိန်မှာဒီမိုကရက်တစ်ပါတီကိုမဲပေးဖို့တွန်းဆုတ်မိတာဆိုပြီးတော့လည်းမက်မီချယ်ရီကပြောပါတယ
်ဒီအခုကျမဒီရောက်တဲ့နှစ်20တဲမှာလည်းဒီတမရတိုင်းကတော့ဒီညာတော်အဖြစ် middle class တွေရဲ့ဒီစင်ရဲနွမ်းပါတဲ့လူတွေရဲ့ဟောအမျိုးသမီးဆိုလည်းအမျိုးသမီးအခွင့်အရေးပိုင်းကိုဦးစားပေးပြီးတော့မဲဆွဲကြတာပဲဒါပေမဲ့တကယ်အောက်ချိန်မှာကျတော့ထင်တဲ့အတိုင်းဖြစ်မလာတာတွေလည်းရှိတယ်ပေါ့နော်ဆိုတော့ပြောရတော့တော်တော်ခက်တယ်ပြီးတော့ Kamala Harris ကိုဘယ်လိုပြောရမလဲမသိဘူးကျမကြိုက်တယ်လို့မဟုတ်ဘူးလို့ပြောရမှာပဲအဲအဲ့လိုမျိုးပေါ့နော်ဆိုတော့ခက်တယ်ဟိုသူ့ရွေးမလားမရွေးဘူးလားဆိုတာတော့စိတ်ထဲမှာတိတ်ပြီးတော့စိတ်ဝင်တစားမရှိဘူး
တမန်တော်နှစ်ဦးစလုံးကိုစိတ်ကြိုက်မတွေ့တာကြောင့်မဲပေးဖို့ခက်နေသူတွေကအများပြားပါမရီလန်ပြည်နယ်ကမတ်ရင်မင်းမောင်ကတော့အမျိုးသမီးသမ္မတတဦးမှမရှိဘူးသေးတဲ့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးသမ္မတလောင်းတယောက်ကိုမဲပေးခွင့်ရမယ်အခွင့်အလမ်းဖြစ်တာကြောင့်ဒီဒီချိန်မှာမဲပေးပြောင်းပေးမယ်လို့သူကပြောပါတယ
်။အမကတော့ဒီမဲပေးပွဲမှာမဲပေးမှာပါ။ဒါလို့လဲဆိုဒီမဲပေးပွဲကဟိုတမိုင်းဝင်လေဖြစ်သွားနိုင်တဲ့မဲပေးပွဲဖြစ်လို့တချောင်းပေါ့နော်။အမမဲပေးပြောင်းပေးမှာပါ။အမအနေနဲ့၃ချက်ပေါ့ဒီမဲပေးပွဲကိုအမဆုံးဖြတ်ထားတာ။American citizen တယောက်အနေနဲ့တိချက်ကတော့အမားတို့ဒီအမေရိကမှာရှိတဲ့ American ပြည်သူတွေအတွက်ကိုဒီရေးရှိမှာအမားတို့အတွက်ကိုဘယ်သူကအကောင်ဆုံးဟိုလမ်းပြပြီးတော့အကောင်ဆုံး plan ကိုလုပ်ပေးနိုင်တယ်လဲဆိုတဲ့အချက်ပေါ်မူတည်ရရင်ဒုတိယချက်ကတော့ဒီသမ္မတဖြစ်လာမဲ့လူပါအားလုံးကလေးစားပြီးတော့ clean record နဲ့ပေါ့နော်ဟိုဗမာလူပြောရင်တော့ရုပ်ပြကောင်းပြီးတော့ဟိုကြီးညိုထိုက်တဲ့လူရွေးချင်တယ်ဆိုတာရေတတိယချက်ကတော့အမအမိမအမျိုးသမီးတယောက်ဖြစ်နေတဲ့အတွက်ကြောင့်ဒါအမတို့အတွက်ဒုတိယအကြိမ်အမျိုးသမီးတမရဖြစ်နိုင်တဲ့အခွင့်အရေးကိုအမတို့ဒုတိယအကြိမ်နဲ့ပေးရမှာဖြစ်တယ်ဆိုတော့အဲ့အတွက်လည်းအမအရန် excited ဖြစ်ပါတယ်အဲ့တော့အမကတော့ကင်မရာကိုပေးမှာပါ
ကျမမေးမြန်းစကားပြောပြတဲ့အမျိုးသမီးအများစုကတော့ကမလာဟဲရစ်နဲ့ဒီမိုကရက်တစ်ပါတီကိုထောက်ခံမဲ့ပေးဖို့အတွက်ပို့ပြီးတော့အားသနာဖို့တော့တွေ့ရပါတယ်။ဒီပြီးခဲ့တဲ့2016ရွေးကောက်ပွဲတုန်းကဒီအမေရိကန်ရဲ့ပထမဆုံးအမျိုးသမီးသမ္မတလောက်ဟဲလရီကလင်တန်နဲ့အဲ့ဒီချိန်ကရီပပလီကန်သမ္မတလောက်ဒေါ်နယ်ထရမ့်တို့ရှင်ပြန်ခဲ့ချိန်တုန်းကလည်းအမျိုးသမီးအများစုကအခုလိုပဲဒီဒီမိုကရက်တစ်ပါတီကိုပို့ပြီးတော့ထောက်ခံမဲ့ပေးတာကိုတွေ့ခဲ့ရတာပါ။ဒါပေမဲ့လည်းအမျိုးသမီးတစ်ယောက်ဖြစ်တဲ့ဟဲလရီကလင်တန်အနေနဲ့ popular vote လို့ခေါ်တဲ့ရွေးကောက်ပွဲမှာလူလူကဒိုက်ရိုက်ပေးတဲ့မဲအရေးအတွက်မှာ Trump ထက်အများကြီးပိုတာတယ်ဆိုပေမဲ့လို့လည်း electoral vote လို့ခေါ်တဲ့ပြည်내ကိုစားပြုအထူးကိုယ်စားလှယ်မဲအရေးအတွက်မှာတော့ Trump ကိုမရှင်နိုင်ခဲ့ပါဘူး။ဒါကြောင့်ဒီတစ်ချိန်မှာလည်းအလားတူအဖြစ်မျိုးနဲ့ Donald Trump ပဲတမ္မတဖြစ်လာမလားဆိုပြီးတော့စိုးရိမ်ကြတဲ့သူတွေကလည်းရှိပါတယ်။တကယ်လို့ Kamala Harris ကတမ္မတဖြစ်လာမယ်ဆိုရင်တော့ American သမိုင်းမှာပထမဆုံးအမျိုးသမီးတမ္မတဖြစ်လာမယ်အပြင်ကိုပဲဒီလူပြမဟုတ်တဲ့လူမဲနဲ့အာရှသွေးဆက်ထားတဲ့အမျိုးသမီးတဦးပထမဆုံး American သမ္မတဖြစ်လာမှာပါ။လက်တော်လူမှုစစ်တမ်းတွေမှာကတော့ကမလာဟဲရစ်ကဒေါ်နယ်ထရမ့်ထက်မဆိုးတလောက်လေးအစာစီးရနေတာမို့အတော်လေးကိုလည်းစိတ်လှုပ်ရှားစရာအခြေအနေဖြစ်နေတာပါဘလို့ပဲဖြစ်ဖြစ်နောက်ဆုံးအဆုံးဖြတ်ကတော့ဒီရွေးကောက်ပွဲကျင်းပပြီလို့မဲရီအားလုံးရေတွက်ပြီးတဲ့အချိန်ကြီးဆောင်ရအောင်မှာဖြစ်တဲ့စရာကိုတင်ပြရင်းနေပဲဒီလေးပဲမြို့သမီးကဏ္ဍကိုဒီမှာပဲအဆုံးသတ်ပြန်ပြပါကျမခင်ဗျဖြေပါနောက်ဆုံးတော့ပါ
မြန်မာအမေရိကန်ရွေးကောက်ပွဲနဲ့မြန်မာအမေရိကန်အမျိုးသမီးတွေရဲ့အမြင်မခင်ဖြူဖြူပြောပြခဲ့တာပါအခုတော့တုတ္တဆုံလင်အမေရိကန်တခွင်မှာအမေရိကန်ကမြန်မာစစ်ဘေးရန်ဝန်ငွေတရုတ်ရှင်ပွဲဖြစ်ပေါ်လာပုံကိုပြောထားပါတယ်မြန်မာနိုင်ငံကစစ်ဘေးရှောင်တွေနဲ့တခြားလိုအပ်တဲ့နေရာတွေအတွက်ရန်ဝန်ငွေတရုတ်ရှင်ပြပွဲကိုဝါရှင်တန် DC မြို့တော် area မှာပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်နေသားရဲနဲ့ဒီတရုတ်ရှင်ဖန်တီးထုတ်လုပ်ဖို့ကာလတော်ကြာအချက်လက်တွေစုဆောင်ပြီးမြန်မာပြည်ရေးအတွက်အမှုပညာနဲ့အထောက်အကူပေးဖို့ကြိုးပမ်းခဲ့တာလို့တရုတ်ရှင်ဖန်တီးသူဒါရိုက်တာမင်းသက်ဝင်းကပြောပါတယ်။ကိုအောင်ရိုက်ကူးတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
Asian American Pacific Islander Commissioner of Howard County ပါဆိုတော့ Howard County မှာဗမာပြည်ကိုကျွန်မတော်တော်များများနဲ့နိုင်ငံရေးသမားတွေ politician တွေစနစ်တဲ့နဲ့ကျွန်မစကားပြောကြည့်ရတဲ့အခါမှာသူတို့တွေကဗမာပြည်ဆိုလို့ရှိရင်တော်တော်မသိကြတဲ့လူတွေကရှိနေတော့မှာပဲအခုချိန်ထိလေအဲ့ဒါကြောင့်မို့လို့ကျွန်မသူတို့ကို advocacy တစ်ခုအနေနဲ့ပေါ့နော်သူတို့ကိုလည်းသိစေချင်တယ်သူတို့ကိုလည်းဖိတ်ပြီးတော့ဗမာတွေဒီမှာရှိပါတယ်မမလူမျိုးတွေကဒီမှာအများကြီးရှိပါတယ်အထူးသဖြင့်ကျမတို့ဟာဝါကောင်တီမှာဆိုလို့ရှိရင်မမလူမျိုးတွေလည်းအများကြီးရှိတယ်။နောက်ပြီးတော့ဒီကမမလူမျိုးတိုင်းလူမျိုးတိုင်းကဒီနှွေဥတော်နှံ့ရေးချောင်းမို့လို့ဘလို့စိတ်တန်ရာတွေခံစားနေရတယ်ဆိုတော့လေသူတို့ကလည်းပြီးတိချင်တယ်။အဲ့ဒါကြောင့်မို့လို့ကျမကဒါကိုဧည့်သည်တွေလည်းဖိတ်မယ်။နောက်ပြီးတော့ကျမတို့တိုင်းရင်းသားတွေကိုလည်းအကုန်လုံးကိုဖိတ်ပြီးတော့ပြမယ်လို့ရည်ရွယ်ပြီးတော့ပြခဲ့တာပါ။
ဒီနိုင်ငံတွေပြာဇတ်ကိုစတင်လုပ်ဖြစ်ခဲ့တာကတော့ August 2021ပေါ့လေအဲ့အနာသိမ့်ပြီးတဲ့နောက်မှာဖြစ်ပါတယ်ကျွန်တော်တို့ဒီဘက်ကနေကယ်လီဖိုးနီးယားနေပြီးတော့စုစည်းပြီးတော့တော်လှန်ပြီးရမွေရှာပေးနေကြတဲ့သူတွေတော်လှန်ရေးကိုပါဝင်ပြီးတော့ဒါတာအားဝင်ပြီးကူညီနေကြတဲ့သူတွေနဲ့အတူတူလုပ်ဖြစ်ရာနေမပြီးမှတကယ်တော်လှန်နေတဲ့သူတွေပြည်သူပြည်သားတွေဘလောက်ထိစွန့်လွတ်အနေနာခံမှုရည်ရွယ်ထားသလဲဆိုတာကိုတိချင်ရာနေပြီးတော့ကျွန်တော်တို့အမှုပညာနဲ့တော်လာနဲ့နီးနဲ့ကျွန်တော်တို့တော်လာပြီးလို့ရတယ်သူတို့ရဲ့စတိုရီတွေသူတို့တွေပေးဆက်နေတာတွေကိုလည်းကဘာတိအောင်လည်းကျွန်တော်တို့ပြောပြခြင်းတယ်ဆိုတော့လေးလလောက်ကျွန်တော်စက်တင်ဘာလောက်ကနေစပြီးတော့လေးလလောက်ကျွန်တော်မြေပြင်ကလူတွေနဲ့ဆက်သွယ်ပြီးတော့ကြောင်းသားကောင်းဆောင်တွေတိုင်းသားကောင်းဆောင်တွေပြီးတော့ဟိုအိုးအိမ်ဆုံးလို့ပြီးတော့ထွက်ပြေးခဲ့ရတဲ့သူတွေနဲ့telephone နဲ့တူတယ် message ကနေတမျိုးပြီးတော့ zoom နေနဲ့ဒီ video call တွေနဲ့အတူလုပ်ပြီးတော့မြင်မြန်ခဲ့ပါတယ်အဲ့ဒီကနေရလာပြီးရနေပြီးတော့မှဒီရလာတဲ့အချက်လက်တွေပေါ်မူတည်ပြီးတော့မှနေသားရင်းနေဆိုရဲတေးပြဇတ်ကိုဖတ်ကြည့်ဖြစ်ခဲ့တာ
ကတဲ့အခန်းလေးတွေမှာလည်းတချို့ပြကောက်ွက်ကလေးတွေကျမဝင်ပြပေးတာမျိုးလေးတွေရှိသလိုတချို့ဟိုတရုတ်ဆောင်လေးတွေပေါ့နော်သူတို့အဒီထဲမှာဆိုရင်အမင်းကလေးတရုတ်ဆောင်တယောက်ကအဲ့ဒီစာကြောင်းကို तू ဘယ်လိုပြောရမှာမသိဘူးဖြစ်တယ် तू ကအဲ့ဒီမှာအဲ့လိုအချိန်မှာ तू ဘယ်လိုဒီစာသားကြီးကတမျိုးပဲအန်တီမေးတယ်ဘယ်လိုပြောရမှာမသိဘူးဆိုတော့ကျမပြောပြလိုက်တယ်အဲ့မှာသူတို့သဘောပေါက်သွားတယ်ပေါ့နော်အဲ့လိုမျိုးခုနဟိုသွန်းသွန်းဆိုလဲဒီလိုပဲပေါ့သွန်းတန်းစင်လောက်တဲ့ခါမှာလည်းလို့ဟာဟာဟာဟာဆိုတဲ့နေရာမှာ तू ဘယ်လိုရီရီပြောပထမတော့ရိုးရိုးဟာဟာဟာဆိုပြီးတော့ပေါ့နော်အဲ့လိုမျိုးဖြစ်တယ်ကျမပြောမဟုတ်ဘူးဒီလိုလုပ်လိုက်တကယ်ရီပြောရင်းနဲ့တကယ်အဲ့လိုရီချလိုက်အဲ့လိုမျိုးဆိုသူလည်းသူလည်းတော်ပါတယ်သူတော်တယ်သူတခါပဲပြောရတယ်လုံးဝသဘောပေါက်သွားတယ်တခြားခန်းနေသူကသူပဲအကုန်လုပ်သွားတယ်အဆိုလည်းတော်တယ်ဒီကလေးမလေးကအဲ့လိုပေါ့ကျမတတ်နိုင်တဲ့ဘက်ကနေပေါ့နောက်ဒီတချို့တချင်းနေမှာလည်းကိုယ်တယ်ဝင်စာတန်းထိုးထားတယ်လို့ပဲဒီမြန်မာတော်လိုင်းဒီဒီဇတ်အတွက်စာသားတွေကိုကျမတချို့တချင်းနေကျမစာသားရေးပေးပါတယ်ဒီနေသားတဲ့နေ့ original မဟုတ်တဲ့နေသားတဲ့နေ့စာသားတွေကကျမရေးတာပ
ါစီရီယမ်ကအချိန်တော်ရလာနေပြီ
ဒီအာနာသိမှုကိုကျမလုံးဝလက်မခံနိုင်ဘူး
စင်ကာပူတော်ရမယ်လို့ပြောပါတယ်
။ဘဘူးချာအခုဖြစ်နေတဲ့ကိစ္စကပိုအရေးကြီးရယ်
။ကောင်းရင်မနေမရှိဘူး
။မနေ့ကတပိတ်ကြီးအတွက် ready ဖြစ်ပါပြီ
။ဒါရောရဆုတ်ခဲ့ပါလေမရှိဘူး။
ဆန္ဒပြသူတွေကာကွယ်ဖို့အတွက် consistent 3 days စီစဉ်ထားတယ
်။မာဒီကဘိုင်းဘာလို့ဆိုမနော
်။ director ဦးသက်ဝင်ကနေပြီးတော့အော်တင်မှာဒီမှာဒီပွဲလောက်တော်မယ်ဝင်ပါဖို့လူလူဝင်အားလိုရဲဆိုတဲ့အချိန်မှာတမီးကလည်းနည်းနည်းမွန်ဆက်တယ်ဆိုတော့အမမွန်အစမမွန်ရဲ့ဒီ role ရဲ့ကိုပါမယ်ဆိုပြီးတော့လုပ်ခဲ့ရပါတော့เนาะနောက်ဆုံးကြောက်နောက်ထပ်ဇီဇလန်ဇက်ကောင်ခင်ချိုဆိုရဲ့ character ကိုပေါ့เนาะ play နိုင်လားဆိုတော့ okay ဆို play နိုင်နေဆိုပြီးအဲ့မှာစခဲ့ရပါတော့เนาะပြီးတော့လူတွေအရမ်းများရယ်ဆိုတော့ဘယ်လိုလုပ်ရလဲဆိုတော့ almost every day practice လုပ်ရတယ်ကွာ so we practice for like 3 လတိတိဒီပထမပွဲမစခင်တော့3လနီးပါးလောက် practice ရအနေနဲ့ like weekend every weekend ပြီးရင် warehouse မှာလည်းသွားလုပ်ရတယ်အဲ့မှာIt was a little cold and stuff, but we push it through and then they tap on all. Yeah, I'll load it. I'll load it. I'll load it.
Sunday day show မှာကျမတို့တိုင်းရင်းသားအနေနဲ့ပေါ့နော်ကျမတို့ table လင်းအာ3ခုရှိပါတယ်လို့တိုင်းရင်းသားကရင် table ရှိတယ်ပြီးရင်ကျမတို့ချင်းတိုင်းရင်းသားရှိမယ်ပြီးတော့ကျမတို့ကချင်း table လေးရှိပါမယ်လို့ကျမတို့ရိုးရာအသုံးအဆောင်ပစ္စည်းလေးတွေဆွဲကြိုးတို့ကျမတို့ခပတ်ကလေးတွေနဲ့ကျမတို့အသုံးဆောင်ဒီလိုဆောင်လေးတွေပေါ့နော်ကျမတို့ဒီရိုးရာပလိုင်းလေးတွေသကောလေးတွေကျမတို့တူရိယာပစ္စည်းလေးတွေအဲ့ဒါကိုကျမတို့ပြပေးပါတယ်လို့ဒီနေ့လာရောက်ပြီးတော့ခုညီပါတယ်
ညာလှလိုက်တာကျေရွေကြည့်ပါအောင
်တက်ကလူတွေရောက်နေတယ်အမေနဲ့တွေ့ကျင်လို့တဲ့
စီရီယမ်ကအချိန်တော်ရလာနေပြီ
ဒီအာနာသိမှုကို
Children Medical and Humanitarian Network ကိုကျမတို့လှူပါမယ် Children Medical and Humanitarian Network ဆိုတာကမမပြည်မှာဟိုတော်တော်လေးကိုဟိုစိုးစိုးဝါးဝါးဖိနှိပ်ခံထားရတဲ့ချင်းတွင်းစကိုင်းချင်းတွင်းဘက်ကဟို IDP တွေအလုံးကိုသူတို့ကစေကူတာပေးတယ်စေယုံနေစေခိုင်းနေဖွင့်ပေးတယ်နောက်ပြည့်တဲ့ခါကျတော့ဟိုစာတင်ပေးတာရှိတယ်ခြေတူးလက်တူးပြန်ပြီးတော့ထပ်ပေးတာရှိပါတယ်အဲ့ဒီနောက်ပြီးတော့သူတို့က US မှာလဲ 501c3 registered non profit ဖြစ်ပါတယ်ဆိုတော့ကျွန်မအဲ့ဒီကိုပို့မယ်လို့ကျွန်မရည်ရွယ်ပါတယ်
အမေရိကန်ကမြန်မာစစ်ဘေးရမငွေတရုတ်ရှင်ပွဲအကြောင်းကိုကိုအောင်ပြောပြခဲ့တဲ့သုတဆောင်လင်အမေရိကန်တခွင်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့သိပ္ပံနဲ့ဤပညာအပတ်စဉ်ခန္ဓာကိုဆက်ပြောပြပေးပါမယ်ဒီတစ်ပတ်မှာတော့ AI ဉာဏ်ရည်တုဖခင်ကြီးအကြောင်းကိုပြောထားပါတယ်ဉာဏ်ရည်တုဤပညာ Artificial Intelligence AI ကိုမိတ်ဆက်ပေးခဲ့သူ Alan Turing ကို AI ရဲ့ဖခင်ကြီးအဖြစ်သတ်မှတ်ကြတယ်လို့ IT ဤပညာရှင်ဒေါက်တာရဲကျော်သူကပြောပါတယ်ဘာကြောင့်ပါလဲဒေါက်ခင်မျိုးသက်ကမင်းမြန်ပြောပြထားတာကိုတဝါကြီးနာဆင်ကြည့်ရှုကြပါဦးခင်ဗျာ
ဒီကနေ့
ပတ်တော့ကတော့ဆရာဒီ artificial intelligence နဲ့ပတ်သက်တဲ့နေတန်းပေါ့နော် artificial intelligence ဆိုတာဘာလဲဆိုတာကိုဆရာပြောသွားပါတယ်။နောက်ဉာဏ်ရည်ဆိုတာဘယ်နှမျိုးတွေရှိတယ်ဘယ်လိုတွေခွဲထားဆိုတာပြောတယ်။ဒီတစ်ပတ်တော့ဆရာဒီ AI ဆိုတဲ့နာမည်ကိုဘယ်လိုစတုံးလာတယ်ပြောပြပေးပါပထမဆုံးပေါ့နော်ဒီ AI ဖခင်ကြီးရဲ့အကြောင်းကိုပြောပြပေးပါ
ဟုတ်တယ်ပါအဲ့တော့ AI ရဲ့ဖခင်လို့မှာဂွန်ဖြူချင်းခံရတဲ့အင်္ဂလိပ်လူမျိုးပေါ့လေ Alan Turing ပေါ့ဘာ1912ကနေပြီးတော့1954မှာသူစဉ်နာအများကြီးလုပ်သွားတဲ့သင်္ချာပညာရှင်လည်းဖြစ်ပါတယ်ကွန်ပျူတာ science ရဲ့ဖခင်လို့လည်းပြောလို့ရပါတယ်ကျွန်တော်တို့ AI ကွန်ပျူတာဘိုင်းနဲ့မဆိုင်တဲ့ဘိုင်းတွေမှာလည်းသူတကယ်တော့အများကြီးလုပ်သွားပါတယ်အထူးသဖြင့်ဒုတိယကမ္ဘာစစ်ကဂျာမန်တွေကပြောတဲ့ Shoah ကုတ်ကိုဖြေတဲ့ project ရှိတယ်ပေါ့လေ Ekma Cook Breaking Project အဲ့ project ကြောင့်မလို့ကျွန်တော်တို့ကလူတွေအများကြီးအသက်ကိုခေလိုက်နိုင်တယ်ကျူကျူကပါစကစောစောစီးပို့ပြီးပြီးသွားနိုင်တယ်ဆိုတော့ conclusion နဲ့ရှိပါတယ်အဲ့တော့အဲ့ဒီအချိန်မှာကျွန်တော်ချိန်တန်းတုံးတာကိုအဲ့တော့ဂျာမန်တွေကသူတို့ခြားလူတွေဂျားဖြတ်ပြီးနားထောင်လို့ရှိရင်မသိအောင်ကျွန်တော်က show back ကုန်နဲ့လှုပ်ထားတာမို့လို့အဲ့ဒီကုတ်ကိုဖြေဖို့အတွက်ကကျွန်တော်လူပေါင်းရာနဲ့ချီပြီးတော့လှုပ်ခဲ့ကြပါတယ်အဲသူဥဆောင်လဲပေါ့လေ battery pack ဆိုတဲ့ဒီ UK မှာရှိတဲ့ပန်းချံအခုကတော့ကျွန်တော်ပြလိုက်ပါလှုပ်ထားတယ်ပေါ့လေအဲ့ဒီနေရာမှာသူတို့ project အကြီးကြီးပေါ့ show back project အနေနဲ့လှုပ်ခဲ့ကြတာပေါ့အဲ့တော့ AI နဲ့ direct signal ကိုပြောပါဆိုလို့ရှိရင်တော့သူ1936မှာရေးခဲ့တဲ့စာတမ်းရှိပါတယ် Turing machine စာတမ်းပေါ့လေအဲဒီ Turing machine contribution ကလည်းကြီးပါတယ်အဲ့တော့ Turing machine ဆိုတော့ကျွန်တော်တို့အလွယ်နားလည်အောင်ရှင်းရရင်တော့ကျွန်တော်တို့မှာဆိုပါစို့ tape ရှိရှိရပေါ့ဗျာအဲ tape ရှိမှာကျွန်တော်အမှအကွက်လေးတွေရှိပြီးတော့အဲအကွက်လေးတွေမှာကျွန်တော်တို့သူတက်တည်ပြရတော့ပေပါထဲမှာတော့သူတင်ချမော်ဒယ်လေးနဲ့တက်တည်ပြရတာပါ01ဆိုပြီးတော့ binary system ရှိမယ်အဲအဲ binary system နဲ့ကျွန်တော်တို့က tape ကိုကျွန်တော်တို့ကအသွားပြန်ဘယ်ညာပေါ့လေအသွားပြန်ဖတ်လို့ရတဲ့ hack ကရှိမယ်အဲ့ hack ကနေပြီးတော့သူကဖတ်နိုင်တယ်ရေးနိုင်တယ်ပေါ့အဲ့တော့အဲ့လိုမျိုး operation လုပ်လို့ရပြီဆိုလို့ရှိရင်ကျွန်တော်တို့လူတွေတွက်လို့ရတဲ့ computing လုပ်လို့ရတဲ့ကိစ္စတွေအားလုံးကိုစက်ကတွက်ပေးနိုင်မယ်ဆိုတော့ idea ပေါ့လေအဲ့ဒီ proposal ကိုသူတင်ခဲ့တာပါအရင်နာမည်ကြီးပါတယ်အဲ့တော့ပြောရလို့ရှိရင်တော့ကျွန်တော်တို့အခုလက်ရှိ computer လောကမှာပြောနေကြတဲ့ algorithm လို့ပါလို့ဆိုတာအဲ့ဒီကနေစတယ်လို့ကျွန်တော်ပြောလို့ရတယ်နောက် program ဆိုတဲ့ကိစ္စမျိုးပေါ့ program ရေးမယ် program ရေးပြီးတော့မှ computer ကိုကုလုပ်ချင်တယ်လို့ခိုင်းမယ်ဆိုတော့ concept ကအဲ့ဒီကနေစတာပါအဲ့တော့အဲ့ Turing machine ဆိုတော့proposal ကအရန်ကြီးပါတယ်ပေါ့လေ computing လောကမှာလည်းအရန်ကြီးပါတယ်အဲ့ဒါမှမရှိလို့ရှိရင်ကျွန်တော်တို့က computer ကိုဘယ်လိုလူတွေကခိုင်းရမလဲဆိုတော့မရှိဘူးဆိုတော့လေဆိုတော့အဲ့ဒီဟာတော့သူ့ရဲ့ computing ကြီးပါပဲ
ဒီ Turing machine ကဘယ်လောက်အရေးပါလို့ပါလဲဆရာ
ကျွန်တော်ပြောသလိုပေါ့ Turing machine ဆိုတဲ့ဟာနေပြီးတော့ကျွန်တော် algorithm နော် program ရေးပြီးတော့ computer ကိုခိုင်းမယ်ဆိုတော့ concept ကစတာဟုတ်အဲ့တော့ဟို Turing machine ကကျွန်တော်တို့ computing လောကမှာတော့အရင်အရေးကြီးပါတယ်။အားကြောင့်မလို့ကျွန်တော် computer လောကရဲ့ low level စုမှာဆိုလို့ရှိရင်ကျွန်တော်တို့က ASIA ဖွဲ့စည်းရပေးတဲ့စုပါကျွန်တော်တို့ computer လောကရဲ့ low level စုလို့ပြောကြပါတယ်။အဲ Turing price ဆိုပြီးသူ့ကိုစားပြီးသူ့ကိုဂုဏ်ပြုပြီးတော့ပေးတဲ့စုပေါ့နော်။ Turing price ဆိုပြီးခေါ်ရတယ်
။ဒီ Turing machine ကလက်တွေ့မှာဘယ်လိုတွေအသုံးတလဲရှင်းပြပေးပါဆရာ။ဒီ artificial intelligence မှာဒီ Turing machine ရဲ့အရေးပါပုံပေါ့နော်။သူ့ကိုဘယ်လိုသုံးတလဲဘယ်လိုပုံစံနဲ့ဒီပေါ့နော်ဉာဏ်ထုနည်းပညာကိုဆန်းသတ်တလဲအဲ့ဒါလေးပြောပြပေးပါဆရာ။
သူမဆုံးခင်ပေါ်တယ်နော်ဒီ1950မှာသူတင်တဲ့ science ဆောင်ရှိပါတယ် imitation game ဆိုတဲ့နော် science ပေါ့လေအဲ့ဒါဘာလဲဆိုတော့သူ simulation လုပ်တာပေါ့သူ့ရဲ့ assumption နဲ့တွားတာပေါ့ imitation game ဆိုတဲ့ proposal ကကျွန်တော်လွယ်ရှင်းပြလို့ရှိရင်ကျွန်တော်တို့ set မှာ intelligent ရှိမရှိဆိုတဲ့ကိစ္စကိုဘယ်လိုဆုံးဖြတ်ကြမလဲဆိုတဲ့အပိုင်းပေါ့လေအဲ့တော့ကျွန်တော်တို့ဆိုပါစို့ conversation လုပ်ကြတယ်နောက်ွယ်မှာတော့ set လည်းဖြစ်နိုင်တယ်လူလည်းဖြစ်နိုင်တယ်ဆုံးဖြတ်ပေးမဲ့ဒိုင်းရှိမယ်အဲ့ဒိုင်းကတော့မမြင်ရဘူးပေါ့လေနော်ဒီသူလာတဲ့စာရောင်းတွေပဲသူဖတ်လို့ရမယ်အဲ့တော့အဲ့စာရောင်းတွေကိုဖတ်ပြီးတော့သူကနောက်ကနော်သူနဲ့စကားပြောနေတဲ့လူကဆက်လာလူလာမခွဲနိုင်တော့ဘူးဆိုလို့ရှိရင်အဲ့ဒီဟာကအဲ့ဆက်က intelligent ရှိတယ်လို့ကျွန်တော်တို့ကပြောလို့ရတယ်ဆိုတော့အတွေးခေါ်ပေါ့နော်သူရဲ့ concept ပေါ့သူရဲ့ assumption ယူချသူစချက်ပေါ့အဲ့တော့အဲ့ဒီ point ကိုကျွန်တော်တို့က Turing test လို့ခေါ်ပါတယ်တကယ်ကတော့အဲ့ Turing test ကကျွန်တော်တို့ AI လောကမှာအရေးကြီးပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ model တစ်ခုက intelligent ဘယ်လောက်ရှိလဲဆိုတော့သက်သေပြဖို့အတွက် evaluation လုပ်တဲ့ခါမှာ Turing test pass ဖြစ်ပါတယ်ဆိုတဲ့ဟာမျိုးနဲ့သွားကြတာပေါ့အဲ ChatGPT တောင်မှကျွန်တော်တို့အတူမှာအဲ့လိုမျိုး Turing test ဖြစ်ပါတယ်ဆိုတဲ့ဟာမျိုးကိုသူတို့သင်ချာနော်မိကုပ်ပုံစံတွေကိုဖြေနိုင်မဖြေနိုင်ဆိုတာနဲ့လုတ်ခိုင်းပြီးတော့ evaluation လုပ်တာမျိုးအဲနောက်သူ IQ test လုပ်တာမျိုးအဲ့အဲ့မျိုးလုပ်တာပေါ့နော်အဲ့ဒီ Turing test ကကျွန်တော်ကတကယ်တော့ AI လောကအတွက်အရေးကြီးပါတယ်အဲ့ဒါကိုကျွန်တော်တို့ Alan Turing ကပဲ propose လုပ်ခဲ့တာပါ psychology ဂျာနယ်မှာသူတင်ခဲ့တာပါpsychology issue ဆက်တခုပေါ့နော် intelligent နဲ့ပတ်သက်ပြီးဆားတဲ့အခုပါအဲ့ဒါအရင်ရေးကြည့်ပါကြည့်တယ်ပေါ့လေသူ့ရဲ့ contribution ကျက်တခုပေါ့လေ
တကယ်တော့ဒီ Alan Turing ကသင်္ချာပညာရှင်ဖြစ်နေနော်ဆရ
ာဟုတ်တယ်ဗျာသူကသင်္ချာပညာရှင်မှာတကယ်ကတော့သူသင်္ချာသမားပေါ့တကယ်တော့ဟုတ်တယ
်ဟာ
decision making system ni
Artificial intelligence
Summer sub project Korea. Blue policy net armless to the exam you time in swinging up on sound get sour and slowly. Right, swinging where any bureau general and also be officially AI fees will be all AI student and Miltonis will be all pure general policy general from the Kumida Mari Locamaro. Ro AI to another blue bone and Wajamis will have a check to our poly. I see we are in the bureau. I see we can even side which no George in the poly.
ID needing action. Doctor Yejo to your pure judge in a bit.
ဒီသတင်းဖတ်အတွက်သိပ္ပံနဲ့နှီးပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။AI ညာရဲ့တူဖခင်ကြီးအကြောင်းဒေါက်ခင်မြတ်သက်ပြပြခဲ့တာပါ။အခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့ VOA American အသံရဲ့တောက်ကြညာအစီအစဉ်လေးဆုံးမသက်ခင်သတင်းချင်းချက်ကိုမှတ်ခင်ကြည့်ထွေးပြပြပေးပါဦးခင်ဗျာ။
Azama Israel Daikamu Dream Hamas Gong Sang Yaya Sinwa Tisong Dwabi Surago Hamas Puega Dignima Di Bubare Jimete Gong Sang Tiegong Nigu De Yao Social Layare Adwet One Eti Guayabare Lukata Chisai Hamas Pue Dawenge Kali El Hiaga Digni Video Net Tubian Taguro El Jazira Drima Cholingera Piapare Sima Happy Get Natana Set the Muni Auto Bala Koneaniga Israel Maima Lu Miazong Tisong Yare Japa Taikamu Adika Season Jukai to Apine, Isriga, Lu Shizong Boku Pipare. Tiny and Chumpon Kayama, Lumon Koduri Gadi, Pute Pirotinare, Gontin Gabo, Mamanga, Trepi Lare, Ruinsa, Thong Ute Songa, Lu Tanya Tapoga Piobare, Lumon Kudamari, Lu Yusa, the Nugu, letting the Pansy like Delu, Tanya Piobare. Chumpon Kayanega told him at this only day, along the law of Pieni, Atamati, Chen Yindi, the dead do shi ugu, Lama Piatuare, Pony de Baga, Trigaraba. အဲ့ဒီရှိဦးတဲ့ကမှာခုနှစ်ဦးမှတရားရထားတယ်လို့ရဲရရှိတွေကပြောပါတယ်အသက်ရှင်ကြံနေတဲ့သူတွေရဲ့အပြောအရလူမောက်ကိုသူတွေဟာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရွှေကြနဲ့26ရောက်ကိုထိုင်းပြည်မှာနေဆက်ကနေကားတစ်စီးထဲမှာပြုတ်သိမ်းတင်လာခဲ့တာလို့ပြောပါတယ်ကားပေါ်ပါလာသူတွေရဲ့အပြောအရကတော့တချို့အထိကိုက်အနာတရားဖြစ်တာကိုလူမောက်ကိုတွေကသိခဲ့ပြီးတဲ့နောက်မှာသူတို့ကိုလမ်းမှာဒီတိုင်းပစ တော်ရွတ်နုအောင်ကိုတော့ဒီဥရောပကလူခွင့်ရေးရှင်းနေတွေနဲ့စုဖွဲ့ထားတဲ့ IDHA အဖွဲ့က2024ခုနှစ်အတွက်လူခွင့်ရေးနိုင်ငံတကာလူခွင့်ရေးစုချိန်မြှင့်လိုက်ပါတယ်တော်ရွတ်နုအောင်ဟာမြန်မာနိုင်ငံမှာလွတ်လပ်တဲ့တရားစီရင်ရေးပေါ်ထွန်းလာအောင်ကြိုးပမ်းလှုပ်ဆောင်ခဲ့တယ်လို့နိုင်ငံရေးအချင်းသားတွေရဲ့တရားရေးဆိုင်ရာအခွင့်အရေးတွေရရှိဖို့အတွက်အားထုတ်ကြိုးပမ်းခဲ့တာကြောင့်ဒီနှစ်2024ခုနှစ်အတွက်လူဒိုဗစ်ထရရူနိုင်ငံတကာလူခွင့်ရေးစုချီးမြှင့်တာဖြစ်တယ်လို့ဥရောပအခြေဆိုင်ဒီလူခွင့်ရေးဖွဲ့ကပြောပါရရှင်
။ကျေးဇူးပါမကင်ပြေထွေးအခုလိုသတင်းအချင်းချုပ်ပြီးမှာတော့ဒီညတောက်ကြညာအတွက် VOA American တဲ့အစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထွက်လွှင့်မှုကကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bus နဲ့ TN1 တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များလည်းကမြန်မာပြည်သူပြည်သားအားလုံးဘေးပြာအားလုံးကလည်းဝေးကွာလို့လိုရာဆန္ဒပြုပါရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ
။ This program has come to you from